Welcome to the Voice of America in Burmese.
Minglam nae khin ma shin. Washington News Review American Tang ga ni 2020 November la 9 ye. Tanin la ni manae khin season rwe go Myanmar Sanwa Tin Minute 6 na yi ga ni 9 na yi thi. Line no meter 2440 nae 51. Line line meter 190 rwe ga ni thau lwen pe ni ba bi. Chama khin myo tat ba. Di manae khin tadin rwe go ko nyan win yaung nae tu pyo pya pe ba me.မြန်မာနိုင်ငံမှာမနေ့တနင်္လာနေ့ကအချင်းပါခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတချို့ဒေသတွေအတွက်အဆင်မပြေမှုတွေရှိခဲ့ပေမဲ့ရေဘူးအားဖြင့်တော့အလုံးအဆင်ပြေပြေနဲ့ပြီးဆုံးသွားပြီဖြစ်ပါတယ်။မဲတွေကိုရေတွက်နေစေဖြစ်ပြီးတနင်္လာညပိုင်းလောက်မှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD ကအနိုင်ရနေတဲ့သတင်းတွေရနေတယ်လို့အဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန်က VOA ကိုပြောပါတယ်
။အခုဒီတည်တာကတော့မအမျိုး6မျိုးလောက်ကတော့ဒီချာနိုင်ပြီပြောလို့ရပါပြီ။ကျွန်မခင်နေလည်းနေမှာပဲအကုန်လုံးပြင်ရရလိမ့်မယ်
။အနိုင်ရှုံးစင်းကိုတော့ဒီကနေ့တနင်္လာနေ့မှာတည်နိုင်တယ်လို့လည်းခန့်မှန်းကြပါတယ်။ဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီ90ကျော်ရှိပြီး NLD ကကိုယ်စားလှယ်လောင်းအများဆုံးနဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်သူက USDP ကိုပြည်ခိုင်ဖြိုးပါတီဖြစ်ပါတယ်။လူဦးရေ54သန်းကျော်ရှိတဲ့မြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူက38သန်းရှိပြီးတိုင်းနယ်ပြည်နယ်အသီးသီးမှာရှိတဲ့ဆန္ဒမဲပေးခွင့်ရှိသူတွေဟာသက်ဆိုင်ရာမဲယုံတွေမှာကိုဗစ် -19 ကာယောဂါအတွက်ချမှတ်ထားတဲ့စီရင်စည်းကမ်းတွေနဲ့အညီမဲပေးခဲ့ကြတာပါ။ဒါပေမဲ့ကာယောဂါကာလလိုက်နိုင်ရမယ့်နည်းလမ်းတွေကြောင့်တချို့မဲယုံတွေမှာတော့သတ်မှတ်ချိန်ထိမဲပေးရမယ့်သူတွေကျန်ရှိနေစေဖြစ်ပါတယ်။2020ရွေးကောက်ပွဲအတွက်ပြည်နယ်တိုင်း14ခုစလုံးမှာစောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ PACE ကတော့မဲယုံအလုံးမှာကိုဗစ် -19 ကြိုတင်ကာကွယ်အစီအစဉ်တွေကောင်းမွန်စွာလှုပ်ဆောင်ထားတယ်လို့မဲပေးဖို့အဆင်ပြေအောင်လှုပ်ဆောင်ထားတာလည်းတွေ့ရတယ်လို့ကနူးအစီရင်ခံစာထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံမှာတော့နိုဝင်ဘာ3ရက်အမေရိကန်ရွေးကောက်ပွဲရလဒ်ကိုအခုချိန်ထိအတိအကျမထုတ်ပြန်နိုင်သေးပဲ Republican Party ကသမ္မတဒေါ်နယ်ထရန့်နဲ့ရွေးကောက်ပွဲရလဒ်အတွက်အငင်းပွားနေစဉ်အချိန်မှာပဲ Democratic Party ကဝင်ရောက်ရှင်ပြိုင်တဲ့ Joe Biden ကသမ္မတထရန့်ရဲ့အဓိကမူဝါဒတချို့ကိုပြောင်းလဲပြင်ဆင်ဖို့နဲ့ January 20ကျန်းသစ္စာကျင်းပပွဲအပြီးအစိုးရတာဝန်ယူဖို့အတွက်ပြင်ဆင်မှုတွေကိုတနင်္လာနေ့မှာစတင်နေပြီဖြစ်ပါတယ်။ Democratic Party ကသမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်တဲ့ Joe Biden နဲ့ဒုသမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်တဲ့ Kamala Harris တို့ကသူတို့ဟာ Coronavirus ကာယောဂါဆိုင်ရာတွေဒီကာယောဂါကြောင့်ခံစားနေရတဲ့စီးပွားရေးကျဆင်းမှုရာသီဥတုပြောင်းလဲမှုဆိုင်ရာနဲ့စနစ်တကျခွဲခြားဆက်ဆံမှုဆိုင်ရာတွေကိုချက်ချင်းပဲဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းပြောပြီးသူတို့ရဲ့ transition to power အာဏာအကူပြောင်းကာလအတွက် website ဆန်မျက်နှာတစ်ခုဖွင့်လှစ်လိုက်တာပါသူတို့ဟာ American နိုင်ငံရဲ့ကျန်းမာရေးခွဲခြားဆက်ဆံမှုမရှိရင်းနဲ့ရာသီဥတုဆိုင်ရာပြဿနာတွေလိုအရေးတကြီးဖြေရှင်းရမယ့်စိန်ခေါ်မှုတွေအတွက်သူတို့တာဝန်ဆယူတဲ့နေ့ကစပြီးဦးဆောင်ကင်ကြယ်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ် Joe Biden ဟာစနေညပိုင်းကဒလဝဲပြည်နယ် Wilmington မြို့ကနေမင်းကုန်းပြောကြခဲ့ပြီးသူ့အနေနဲ့တိုင်းပြည်ကိုတွေးစီးညီညွတ်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းကတိပြုပြောကြားခဲ့တာပါ။အင်္ဂါနေ့မှာချင်းပါခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဂျိုးဘိုင်ဒန်အနိုင်ရကြောင်းသတင်းမီဒီယာတွေမှာဖော်ပြနေချိန်မှာပဲအမေရိကန်သမ္မတဟောင်းတဦးဖြစ်တဲ့ Republican Party ကဂျော့ဂျ် W. Bush ကဂုဏ်ပြုကြိုဆိုကြောင်းတင်းင်းရင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂျိုးဘိုင်ဒန်အနေနဲ့နိုင်ငံကိုဥဆောင်မှုနဲ့စီလုံးမှုရှိအောင်လှုပ်ဆောင်မှုအခွင့်အလမ်းရပြီဖြစ်ကြောင်းပြောကြားခဲ့တာပါ။သူနဲ့ဂျိုးဘိုင်ဒန်တို့ကြားနိုင်ငံရေးအရကွဲပြားမှုရှိပေမဲ့တက်နိုင်တဲ့ဘက်ကသူအကူအညီပေးမှာဖြစ်ပြီးအောင်မြင်စေဖို့ဆုတောင်းကြောင်းလည်းပြောပါတယ်။ဒါအပြင်ဒုသမ္မတအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်တဲ့ Kamala Harris ကိုလည်းချိုးဆိုဂုဏ်ပြုခဲ့ပါတယ်။ဒါအပြင်အခုကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိပြီးယုံကြည်ရတဲ့ရွေးကောက်ပွဲဖြစ်တယ်လို့ရလဟာလည်းရှင်းလင်းပြသမှုရှိကြောင်းအမေရိကန်ပြည်သူတွေယုံကြည်မှုထားနိုင်ကြောင်းလည်းပြောကြားခဲ့တာပါ။အမေရိကန်ရွေးကောက်ပွဲကိုစောင့်ကြည့်နေကြတဲ့ကမ္ဘာနိုင်ငံအတော်များများကခေါင်းဆောင်တွေကလည်းစနေနေ့ကပင်ဆယ်ဗေးနီးယားပြည်နယ်မဲရလမှာဒီမိုကရက်တစ်ပါတီကဝင်ရောက်ရှင်ပြိုင်တဲ့ဂျိုးဘိုင်ဒန်အသာရနေတာတွေ့ရတဲ့နောက်ချိုးဆိုဂုဏ်ပြုကြောင်းပြောကြားကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအမေရိကန်ပြည်ထောင်စုဟာဗြိတိန်ရဲ့အရေးပါဆုံးမဟာမိတ်ဖြစ်ကြောင်းနဲ့ရာသီဥတုပြောင်းလဲမှုကနေကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအထိအနည်းကလက်တွဲဆောင်ရမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းကနေဒါနဲ့ American ပြည်ထောင်စုတို့ဟာတူမတူတဲ့ဆက်ဆံရေးရှိတယ်လို့ပထူရနေသားတစ်ဆက်တည်းရှိပြီးဘုံအကျိုးစီးပွားရှိတဲ့အပြင်နှဆိုင်တဲ့ပုံကိုယ်ရဲ့ဆက်နွယ်မှုတွေနဲ့က ခိုင်မာတဲ့စီးပွားရေးဆက်ဆံမှုတွေရှိတာကြောင့်နောက်တက်လာဖို့ရှိတဲ့မစ္စတာဘိုင်ဒန်အစိုးရအဖွဲ့နဲ့လက်တွဲဆောင်ရွက်မယ်လို့ပြောကြားခဲ့တာပါ။ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်ကလည်းအမေရိကန်နဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်၊ပြင်သစ်သမ္မတအီမန်နျူအယ်မေခရွန်အာဖဂန်သမ္မတအာရှရဖ်ဂါနီ၊မက္ဆီကိုသမ္မတအန်ဒရီဘန်နျူအယ်လိုပက်စ်နဲ့တိဘက်ဖုံးတော်ကြီးဒလိုင်လာမာတို့ကပါဂုဏ်ပြုကြိုဆိုကြောင်းပြောကြားခဲ့ကြပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 MHz ဘိုင်းနိုမီတာ40 kHz 8.3 MHz ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာဒီနေ့လာနေမနေ့ခင် VOA ရဲ့သတင်းတွေကိုစက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တစ်ပတ်အတွင်းကိုဗစ်ကူးစက်မှုအခြေအနေကိုကြည့်ရင်နိုဝင်ဘာ2ရက်ကနေ10ရက်နေ့ထိနေ့စဉ်ကူးစက်မှု1000ပတ်ချာလဲမှာရှိပါတယ်။နိုဝင်ဘာ1ရက်နေ့တုန်းက699ဦးပဲရှိခဲ့တယ်ဆိုပေမဲ့ဓာတ်ကွဲစစ်ဆေးတဲ့နမူနာကလည်းနည်းခဲ့တာပါ။တနင်္ဂနွေနေ့ည7နာရီကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရနိုဝင်ဘာ10ရက်တရက်ထဲမှာကိုဗစ်ပိုးတွေ့ရှိရတဲ့အတည်ပြုလူနာ1029ဦးနဲ့သေဆုံးသူ24ဦးရှိပါတယ်။အဲ့ဒီသေဆုံးသူ24ဦးထဲက19ဦးဟာယောဂအခမ်းရှိသူတွေဖြစ်ပါတယ်။ဒါကြောင့်အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 61,300 ကျော်ရှိလာခဲ့ပြီးကိုဗစ်ကြောင့်သေဆုံးသူ 1,420 ရှိသွားပြီဖြစ်ပါတယ်။စနေနေ့ကယောဂပိုးတွေ့ရှိသူ 1,082 ဦးထဲမှာရန်ကုန်တိုင်းကအများဆုံးဖြစ်ပြီးကူးစက်သူ 812 ဦးရှိပါတယ်။ဒုတိယလိုက်တာကမန္တလေးတိုင်းက69ဦးနဲ့တတိယကပဲခူးတိုင်းမှာ52ဦးတွေ့ရှိခဲ့ပါတယ်။အရင်ကကူးစက်မှုများခဲ့တယ်ဆိုတဲ့ရခိုင်ပြည်နယ်မှာတော့စနေနေ့တရက်တည်းစီးရင်ကကိုဗစ်လူနာ16ဦးသာရှိပါတယ်။ရန်ကုန်တိုင်းအတွင်းစနေနေ့တရက်တည်းမှာကိုဗစ်ပိုးတွေ့ရှိမှုအများဆုံးမြို့နယ်တွေကတော့မြောက်ဥက္ကလာမင်္ဂလာတုံး၊လှိုင်သာယာ၊လှိုင်နဲ့မရန်ကုန်မြို့နယ်အစဉ်လိုက်ဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုဆက်လက်ဖြစ်ပွားနေတဲ့အတွက်ထိုင်းနိုင်ငံအနောက်ဘက်ချမ်းမာရှိတဲ့ထိုင်းမြန်မာနယ်စပ်ဂိတ်တွေကိုနိုဝင်ဘာ16ရက်နေ့ထိဆက်ပြီးပိတ်ထားမှာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကကြေညာပါတယ်။မြန်မာနိုင်ငံဘက်ချမ်းကရင်ပြည်နယ်ဘုရားသုံးစုမြို့နယ်ထိုင်းဘက်ချမ်းကကန်ရှနဘူရီခရိုင်စံခရဘူရီဒေသနေဇက်ကုံတော်ရေးဂိတ်ဖြတ်တန်းသွားလာခွင့်ကိုဆက်ပြီးပိတ်ထားဖို့ညွှန်ကြားထားတာပါနေဇက်ဟိုဘက်ဒီဘက်နှစ်နိုင်ငံရွာသားတွေကိုလည်းသွားလာထိတွေ့ခွင့်လုံးဝတားမြစ်ထားပါတယ်အကယ်၍ထိုင်းမြန်မာနယ်စပ်တော်လန့်ဒီကတဆင့်ခိုးဝင်မှုစ조사သူတွေကိုရှာဖွေတွေ့ရှိခဲ့ရင်အငြင်းဆုံးထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ငွေဒဏ်ပတ်တသိန်းဒဏ်ရိုက်မယ်လို့ထိုင်းနိုင်ငံဘက်ကကြေညာထားပါတယ်ထိုင်းနိုင်ငံကဆန္ဒပြသူတွေဟာတနင်္ဂနွေနေ့တုန်းကအဓိကရုပ်နှင်ငင်းကြီးရဲတွေမိသက်ပိုက်နဲ့ထိုးပြီးဖြိုခွဲတဲ့ကြားကပဲသူတို့ရဲ့နိနာချက်မကျေနပ်ချက်တွေရေးသားဖော်ပြထားတဲ့စာတွေကိုထိုင်းပြည်ရင်မင်းမြတ်ထံပေးပို့နိုင်ဖို့ဘန်ကောက်မြို့ဘုရင်နန်းတော်နာထီရောက်အောင်ချင်းကပ်ခဲ့တယ်လို့ AP သတင်းမှာဖော်ပြပါတယ်။ထိုင်းဒီမိုကရေစီလှုပ်ရှားသူတွေဟာအန္တရာယ်ရှိနေတဲ့ကြားကပဲထိုင်းပြည်ရင်စနစ်ပြုရင်ပြောင်းလဲရေးဖြစ်ပေါ်လာအောင်လို့နေ့စဉ်ညီပါဆန္ဒပြနေကြတာပါ။လာပေါင်းများစွာညင်းညမ်းစွာဆန္ဒပြပွဲအတွင်းရဲကဆန္ဒပြသူတွေကိုတနင်္ဂနွေနေ့တုန်းကမိသက်ပိုက်သုံးပြီးဖြိုခွဲခဲ့တာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ရဲနဲ့ဆန္ဒပြသူတွေကြားခဏတာရုံရင်းဆန်ခတ်ဖြစ်ပြီးတဲ့နောက်ဆန္ဒပြသူတွေယူလာတဲ့စာရိုက်ပုံးပုံတံအနီအောင်ပုံးလေးခုကိုရဲကဘရင်နန်းတော်ဝင်းနားမှာခြားထားခွင့်ပြုလိုက်ပြီးဆန္ဒပြသူတွေကဘရင်ထံပေးဖို့လိုတဲ့သူတို့စာတွေကိုလာထည့်ကြရင်ဆန္ဒပြဝဲကိုအဆုံးသတ်အင်ပြန်သွားကြပါတယ်။တနင်္ဂနွေနေ့အစောပိုင်းဗန်ကောက်မြို့ဒီမိုကရေစီကြောက်တိုင်နာကစတင်ခဲ့တဲ့ချီတက်ဆန္ဒပြပွဲဟာညမှောင်ရီပြိုးချိန်ထိရောက်ခဲ့ပြီးအစာပိုင်းမှာလာရောက်ထိန်းကျောင်းတဲ့ရဲအနှင်းငယ်သာရှိခဲ့တာပါ။လုံရင်ဆန်ခတ်မှုအတွင်တူဦးတယောက်မှထိခိုက်ဒဏ်ရာရတာမျိုးမရှိခဲ့ပါဘူး။ရဲတွေဘက်ကအကြမ်းဖက်မှုတွေပိုလှုပ်လာရင်ဆန္ဒပြသူတွေအခုတည်းပိုပြီးထွက်လာနိုင်မယ်လို့ဆန္ဒပြခေါင်းဆောင်တူကပြောပါရယ်ခင်ဗျာ။ပနမားနဲ့ဂွာတီမာလာနိုင်ငံတွေမှာလူတွေသေဆုံးခဲ့ရတဲ့အထိဖြစ်ခဲ့တဲ့အဲတာဟာရီကိန်းမုန်တိုင်းဟာတနင်္ဂနွေနေ့မနက်အစောပိုင်းကျူးဘားနိုင်ငံကိုဝင်တိုက်ခဲ့ပြီးကျူဝါတောင်ပိုင်းဗဟိုဒေသကံယူတန်းတလျှောက်မှာမြေပြိုခဲ့တာဖြစ်ခဲ့ပြီးနောက်မုန်တိုင်းဟာမြောက်ဘက်ကိုဥတီသွားပါတယ်။မုန်တိုင်းနဲ့ခံရတဲ့ကယ်ရီဘီယံပင်လယ်မြောက်ဘက်နီကရာဂွာနိုင်ငံကပြည်သူတွေအတွက်ရေးပေါ်ကယ်ဆယ်ထောက်ပံ့မှုတွေလုပ်ဖို့စာနာရိတ်ခမက်ထရစ်တန်80ကိုပြင်ဆင်ထားပြီဖြစ်တယ်လို့ကုလသမဂ္ဂစာနာရိတ်ခအစည်းအဝေး WFP အဖွဲ့ရဲ့ပြောခွင့်ရ Thompson Fury ကပြောပါတယ
် We've managed to support the national government and local authorities to respond to the affected areas at least within
မုံတိုင်းနိုင်ငံခံရတဲ့ဒေသမှာအရေးပေါ်ကူညီထောက်ပံ့နိုင်ဖို့အစိုးရနဲ့ရောဒေသအာဏာပိုင်တွေနဲ့ပါကျမတို့အစီအစဉ်ဆောင်ရွက်နေပါတယ်မုံတိုင်းညင်သက်သွားပြီး24နိုင်ရည်အတွင်းအကူအညီတွေပေးသွားမှာပါအကူအညီလိုသူတွေလက်ထက်တန်းနိုင်သမျှအမြန်ဆုံးရောက်အောင်ပို့ပေးသွားဖို့ပြင်ဆင်ထားပါတယ်လို့သူကပြောသွားတာပါမုံတိုင်းဟာတနအီ62မိုင်လုံးပြင်းအားနဲ့ရွေရှားနေတယ်လို့မိုးလေဝသဌာနကခန့်မှန်းထားပြီးအန္တရာယ်ရှိတဲ့မုံတိုင်းအဖြစ်နဲ့ကျူဘာကျွန်းနဲ့အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်မှာလေပြင်းတိုက်တာမိုးသည်းထန်ရေကြီးတဲ့အခြေအနေထိရောက်လာနိုင်တယ်လို့သတိပေးထားပါတယ်။တနင်္ဂနွေနေ့အစောပိုင်းအခြေအနေအရဟဲတာမုံတိုင်းဟာဖလော်ရီဒါပြည်နယ်တောင်ဘက်စွန်းမိုင်ယာမီကမ်းခြေနဲ့မိုင်280ကျော်လောက်ထိရောက်ခဲ့ပြီးအခုဆိုရင်ပိုပြီးနီးကပ်လာနေပြီဖြစ်ပါတယ်ခင်ဗျာ။ဒီနေ့လာနေမနေ့ကင်း VOA ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးမြန်မာနိုင်ငံရဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုတဝါကြီးနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါသောတာရှင်များရှင်ကျမတင်ကြီးထိုက်ပါကျင်းပပြည်စီခဲ့တဲ့မြန်မာရွေးကောက်ပွဲအခြေအနေတွေကိုစုစည်းတင်ပြပေးပါမယ်အခက်အခဲကြီးကြီးမားမားမရှိပဲကျင်းပနိုင်ခဲ့တဲ့2020ပြည်နှစ်မြမအထွေထွေရွေးကောက်ပွဲရလဒ်တွေကိုစပီးရေတွက်နေကြပါပြီ
။ COVID ဖြစ်တဲ့အချိန်မှာကျင်းပရဲဆိုတော့အဆိုးအတွက်တခြားအဖွဲ့အစည်းတွေကအများကြီးခက်ခဲတယ်ရှိပါတယ်။ဒါပေမဲ့ဒီ2020ရွေးကောက်ပွဲဟာစနစ်လက်ကျတယ်။ကျန်းမာရေးလမ်းညွှန်ချက်နဲ့အညီလည်းဖြစ်တယ်။နိုင်ငံတော်ကပုံကြစိတ်တွေအများကြီးလည်းပုံကြခံပေးတာတယ်။အဲကျွန်တော်တို့ခုနလိုအဖွဲ့အစည်းတွေအားလုံးအသီးသီးကလည်းညီညွတ်လုပ်တဲ့ခါမှာဒီကနေ့အခုဒီအချိန်မှာကျွန်တော်တို့ဒီလိုမျိုးရလဒ်တွေထွက်လာဆိုတော့အများကြီးဝမ်းသာရခြင်းနဲ့ပါလေ
။ရန်ကုန်တိုင်းပပေးတမ်းမြို့နယ်ကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးစောနိုင်ဝင်းပါရှင်။2020ပြည်နှစ်မြမရွေးကောက်ပွဲကျင်းပဖို့တတင်းတစ်ပတ်လောက်အလိုမှာပဲရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ရွေးကောက်ပွဲပြင်ဆင်ကျင်းပမှုတွေနဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ယုံကတင်းတင်းမာမာသဘောထားထုတ်ပြန်ခဲ့တာပါ။နွေပါလာရှင်းနေမှာမဲထွက်ထဲတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်မှန်ကတော့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမယ်လို့သတင်းထောက်တွေကိုပြောခဲ့ပါတယ
်ကျွန်တော်တို့ပြည်သူ့စံတန်းနဲ့ဆက်ပေါ်လာတဲ့ရလဒ်တွေလက်ခံဒါတော့ဘယ်လိုမှငင်းပယ်လို့မရလက်ခံ
ဘဲပါတီကိုမဲပေးခဲ့တယ်လေဆိုတာကိုတော့ဗိုလ်ချုပ်မှုကြီးမြောက်မှန်ကမပြောပါဘူ
းကျွန်တော်အများအပြားကျွန်တော်တို့တက်မတော်နဲ့တကယ်ပြီးတို့မှုရတဲ့ပါတီကိုလူလူကျွန်တော်ယူချင်ပြီးပြောတယ်ဒီကောင်းနဲ့နာကကိုဖတ်ကြည့်နိုင်မယ်လို့ပြောတယ်ဒါအပြုပါကြီ
းလွတ်တော်အမတ်လေးပုံတပုံခန့်အပ်ခွင့်ရှိတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပူးပေါင်းပါဝင်မှုမရရင်တော့လက်ရှိအာဏာရ NLD ပါတီအနေနဲ့အစိုးရဖွဲ့နိုင်ရေးလွတ်တော်အမတ်နေရာလုံလုံလောက်လောက်ရဖို့လိုအပ်နေပါတယ်အခုအခြေအနေထိတော့ရွေးကောက်ပွဲရလဒ်တွေထွက်မလာသေးပါဘူးဒါပေမဲ့ရန်ကုန်မြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်ရှေ့မှာတော့ရွေးကောက်ပွဲညကထောက်ခံသူတွေစုစည်းရောက်ရှိခဲ့ပါတယ်။သူတို့ရဲ့ညှို့လင့်ချက်တွေကိုလည်းပြောပြပါတယ်
။အော်ဒီမိုကရေစီထွန်းထားတဲ့နိုင်ငံတွေမှာအခုရွေးကောက်ပွဲတွေလုပ်ကြတယ်။ကိုဗစ်ကာလကြီးမှလည်းလုပ်ကြတယ်။အန်တီတို့နိုင်ငံလည်းကိုဗစ်ကာလမှာလုပ်တယ်။ဒါပေမဲ့ဘာကွာလဲဆိုတော့သူတို့ရအခက်ခဲဟာသူတို့ခေါင်းဆောင်ကိုရွေးချယ်တာလောက်ပဲလွတ်လွတ်လပ်လပ်ရွေးချယ်နေရတယ်။အန်တီတို့မှာအနောက်ချက်တွေအများကြီးရှိသေးတယ်။ဒါကြောင့်မလို့အန်တီတို့ကအရန်အရေးကြီးတယ်။အဲ့တော့ကောင်းမျိုးကားမျိုးနိုင်ဖို့အရေးကြီးတယ်ဒါမှလွတ်တော်အတွင်းမှာ2008ဖွဲ့စည်းပုံကိုဆက်လက်ပြုပြောင်းအောင်ပဲဖွဲ့စည်းပုံအစ်စ်နဲ့ကိုင်ဒီမိုကရေစီနဲ့ကိုင်ညီတဲ့ဖွဲ့စည်းပုံဒီမှအန်တီတို့ရဲ့အနာဂတ်အန်တီတို့ရဲ့ခလေးတွေကသိချလက်ချနဲ့နေရမယ
်ဟိုမျိုးနဲ့အလိုက်ကတော့မဲရဆက်တွေကတက်လာသေးရဲ့ဟိုရှိုးမျိုးနဲ့ရကွန်ဖာမဖြစ်သေးဘူးအဲဒီမျိုးနဲ့ရလည်းဟိုရေတော့နေတဲ့တဲမှာဟိုအဲဒီကပဲဥဆောင်နေရလို့ကျွန်တော်တို့ကြားသိရတယ်ကွာအဲအကြောင်းကိုလည်းကျွန်တော်တို့ NLD နိုင်ပါပ
ါကျွန်တော်ဝင်းမယ်ပါမနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံရွေးကောက်ပွဲရဲ့မဲပေးပွဲတွေအပြီးမှာအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရေဦးတချို့ရှေ့မှာထောက်ခံသူတွေစုဝေးခဲ့ကြတဲ့ပေါ် NLD ကြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်ဟုတ်တယ်ဟုတ်တယ်နောက်ဆုံးစည်းရင်းကဏ္ဍမငြိမ်နေပေမဲ့ဟိုကျွန်တော်တို့နိုင်တဲ့ရလက်ကတော့တေချာတလောက်ဖြစ်နေပါပြီအရင်က
နေဟုတ်ကဲ့ဘယ်မျိုးနေနေလဲ
အခုဒီတိတာကတော့မာမျိုး6မျိုးလောက်ကတော့ဒေချာနိုင်ပြီပြောလို့ရပါပြီအဲကျွန်တော်တို့ဒီဘက်မှာဆိုရင်တော့ဟင်္ဒရာတို့အရောက်ဒီတိုင်းက၄မျက်နှာတို့နောက်ရန်ကုန်မျိုးကအဲ၄မျိုးလေလောက်ရှိတာပေါ့လေတာမွေမယန်းလို့အဲလိုမျိုးပေါ့၄မျိုးနေ အဓိကကတော့ကျွန်တော်ကပြည်သူပဲခင်ဗျာပြည်သူတွေကမင်းမိုးလေးနဲ့ကတက်တက်ကြွကြွနဲ့အင်တိုက်အားတိုက်ထွက်လာပြီးမဲပေးပြီးဆိုရဲရကျွန်တော်တို့နိုင်ပြီလို့ကျွန်တော်ကတော့မှားပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီရန်ကုန်ဌာနချုပ်ရှိမှာပေါ့နော်သူ့ဝင်းနေကြတဲ့သူတွေ
အဲ့တော့ကျွန်တော်ရှိပါတယ်ခင်ဗျာကျွန်တော်ထပ်ပြီးတော့ကျွန်တော်တို့ဌာနရန်ကုန်ဌာနချုပ်ကဘာကြီးရချက်မှထုတ်မှာမဟုတ်ပါဘူးတော့ကျွန်တော်တို့ဖြစ်တဲ့ဥက္ကဋ္ဌဖန်ဆူကြီးရလဲအိမ်မှာနေပြီးတော့ဒီ online ကအွန်လိုင်းရေးတင်ကိုပဲနားထောင်ပါလို့မှာထားပါတယ်။နောက်ပြီးတော့ဒီချင်းရာကိုဗစ် -19 ရဲ့အန္တရာယ်လည်းရှိတယ်။နောက်ပြီးတော့ကျွန်တော်တို့အကျက်အပေါင်းလုပ်ငန်းတွေထွက်မယ်လို့မယ်ဆိုတဲ့သတင်းတွေကလည်းထွက်နေတော့အများစုအိမ်ကိုပြန်မှုတော့မြစ်တာရခံပါ။ဒါပေမဲ့တချို့ကတော့လည်းပြန်တယ်တချို့တော့လည်းမပြန်နိုင်ဘူးပေါ့ဗျာ။အခုနောက်ဆုံးအချိန်ကြီးတော့ကျွန်တော်မသိတော့
ပါ။ဟုတ်ကဲ့။ဒီတခြားအရေးကြီးတာရောပြောဖို့ရှိဦးမလား။
ဒီခုလုံးလုံးစက်ဒီကျွန်တော်တို့နိုင်နေတာဒီမှာကျွန်တော်တို့ဟိုရခင်တော့ရခဲ့တဲ့မေးရလာတိထက်ကိုထူးထူးခြားခြားအောင်မြင်တယ်လို့ပြောလို့ရပါတယ်နော်ခုနစ၈စအဲ့ဒီလိုမျိုးမေးရအစနဲ့ကိုပို့ပြီးနိုင်တာတွေလည်းရှိပါတယ်အရင်ရှုံးနေတဲ့မြို့တွေဒီမှာလည်းကျွန်တော်တို့ဒီရလက်ကောင်းတွေကထောက်ရှောက်ရနေပါတယ်အဲ့တော့ကျွန်တော်တို့ကပြောချင်တာကရွေးကောက်ပွဲပြီးပြီဆိုရင်အရောင်သွေးတွေအကုန်လုံးမေ့ထားလိုက်ပြီးတော့အားလုံးပါဝင်နိုင်မယ်ဟောကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရပုံစံကူတယ်မှာအားလုံးပြန်လဲဆုံးသွေးနိုင်မှာတော့ကျွန်တော်ပြောလင်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့အရှင်ဒီရှုံးခဲ့တဲ့နေရာတွေမှာရက်လက်ကောက်နေရတာလေဆိုတော့ဘယ်မြို့နယ်တွေလဲ
ဥမာစီကုန်းလို့ပေါ့လေဒါမှအဲ့ဒီကကျမှာရက်လက်ကောက်နေရပါတယ်နောက်နေပြီးတော့ဇေယျတီရီတို့ဘက်မှလည်းရလက်ကောင်းကြီးရှိတယ်လို့သိနေတော့ခင်ဗျာနောက်ဆုံးစည်ရင်ချုပ်မှာပထာကြီးကတော့ပြောလို့ရပါမယ်ဟုတ
်ကဲ့ဘယ်လောက်ချုပ်နိုင်မယ်ထင်လဲဆင်
းကားတော့ကျွန်မထင်နေလည်းနည်းမှာပဲအကုန်အင်းရရလဲ
ဟုတ်ကဲ့ခုလိုဒီကိုဗစ်ကရောဂါအန္တရာယ်ရှိတဲ့ကြားမှာထပ်ပြီးတဲ့ပြည်သူတွေရောအထူးကမှားတင်တာရှိသလား
အထူးဖြစ်တော့ကျွန်တော်ကဒီပြည်သူတွေရဲ့နှုတ်ကြားမှုကတော့အထူးပဲကျွန်တော်တို့လေ့လာပါတယ်သို့သောတခါတည်းမှာကျွန်တော်တို့သွားမယ်ဒီအပြောင်းလဲဟာလာရှိပါတယ်ကိုကတက်ကြွလွန်ရင်ကိုရဲ့အင်အားကြီးရုပ်ရော့သွားပြီးတော့နောက်ပိုင်းလှုပ်ဆောင်ရည်ရောမလှုပ်နိုင်ပါနဲ့ဆိုရင်ပါလေတခါသမားတက်ကြွလွန်ပြီးရောမလှုပ်သင့်တာတွေကိုလည်းလုပ်မနိုင်ပါနဲ့အဲ့တော့နိုင်ငံရေးသတိနဲ့အရာရာကိုဆုံးဖြတ်ပြီးဆက်လက်ပြီးလှုပ်ဆောင်နေတာပါလို့တော့ကျွန်တော်သတ်ထုတ်နေ
ဟုတ်ကဲ့တိုင်းနာပါတီတွေရောဘာမှရှိနေတယ
်ကျွန်တော်တို့ရဲ့เนาะဒီမှာဂျပန်နဲ့ဒီမိုကရေစီဖက်ဒရယ်ပြောင်းစုဖြစ်ပါလေ။ဒီမိုကရေစီရင်လာလားဖက်ဒရယ်ရင်လာလားဆိုတာကကျွန်တော်ရည်ရွယ်တဲ့ပြောင်းစုကြီးဖြစ်ပြီဆိုရင်ဒီမိုကရေစီရဲ့အနှစ်သာရလေးအပြည့်အဝရှိရပါမယ်။ဖက်ဒရယ်ခွင့်ရေးတွေလည်းအပြည့်အဝရှိရပါမယ်ဆိုတာကိုကျွန်တော်တို့သိစကားပါချင်ပါ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျွန်တော်ဝင်းမြပါ။
နွေမာလာရှိရဲ့ရွေးကောက်ပွဲမဲရလက်တွေတရားဝင်ထွက်မလာသေးပေမဲ့လို့ထွက်ထားပြီးတော့နေရာဒေါ်နယ်များမှာတော့ NLD ပါတီကအနိုင်ရနေပြီးမဲပေးသူရေးတွက်ဟာလည်းအရင်2015ခုနှစ်ရွေးကောက်ပွဲထက်ပိုပြီးတော့များတယ်လို့ယူဆတဲ့အကြောင်းရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မအောင်ကပြောပါရယ်ရွေးကောက်ပွဲရလက်အလားအလာတွေနဲ့ပတ်သက်လို့ဒေါ်စင်မအောင်ကို Skype ကနေကျွန်မခင်ပြထွေးကဆက်သွယ်မြင့်မြန်ထားပါရယ်ဒီသူရှင်းပြခဲ့တဲ့ဒီရန်ကင်းမြို့မဲဆန္ဒနယ်ဘက်ကဒီမဲရလက်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဒေါ်စင်မအောင်ကအခုလိုပြောပြပါရယ်
အခုချိန်ထိတော့ကျမတို့မြို့နယ်ထွေအုပ်ရုံးပါမယ်ပေါ်မရှင်ရုံးမှာမဲရည်တွက်နေတော့ရည်တွက်ပြီးတများကတော့ကျွန်တော်ရန်ကင်းမှာဆိုမဲရုံ53ရုံးရှိပါတယ်တရုံကလွဲလို့ကျန်တဲ့ရည်တွက်ပြီးတများမဲရုံဒီမှာမဲအပြတ်တက်တဲ့ဟိုအနိုင်ရရှိနေပါအဲနောက်ပြီးတော့2015တော့ကကျမမဲရုံနှစ်ရုံရှုံးနေပေါ့နော်အခုတော့တရုံကပြန်နိုင်တယ်ဆိုတော့နောက်ပြီးတော့တချို့မဲထွက်ပေးတာနည်းခဲ့တဲ့ရက်ွက်တွေတော့မှအခုတစ်ခေါက်ကပို့ပြီးတော့ဟိုတထန်းတော့ပို့ပြီးတော့ညားတယ်ပို့ပြီးတော့မဲထွက်ပေးကြတာတွေ့ရပါတယ်
တွေ့ကြလဲတုံးသက်ကြတာကဒီချိန်ရွေးကောက်ပွဲမှာတော့အရင်ရွေးကောက်ပွဲလောက် NLD တောင်ပြိုကမ်းပြိုမနိုင်နိုင်တော့ဘူးဆိုရဲတုံးသက်ချက်တွေလဲအစောပိုင်းထွက်တာတွေရှိပါတယ်ဆိုတော့ဒီဘောမှာမတ်ချင်မအောင်ရဲ့အမြင်ရောဘယ်လိုရှိလဲရှင
်ဒီအမြင်လေးကလဲဟိုကျမတို့ပါတီအနေနဲ့ကတော့ပို့ပြီးတော့စူးစမ်းအထောက်ကိုသတိထားကြရှိစီတယ်ပို့လေဟိုဘာပဲပြောအတက်ကံဘောကနေပြီးတော့အနိုင်ရတာလုံးဝတာပုံစံတစ်မျိုးပေါ့အနိုင်ရနေဘယ်ပါတီတွေအနေနဲ့ဆက်ပြီးတော့အနိုင်ရမှုလို့လုံးဝတာကြတော့ပို့ပြီးတော့သတိထားရတယ်ပို့ပြီးတော့အမားယွင်းနေအောင်လုံးဝရဲအနေထားမျိုးတွေလည်းရှိတာပေါ့လေဆိုတော့အဲ့ဒီဟိုအောက်ယူတွေပေါ့မဖြစ်ခင်တော့ဖြစ်မဲ့သုံးသက်ချက်တွေကအခုပြည်သူလူထုက ပြန်ပြီးတော့သက်သေပြပေးလိုက်တဲ့သဘောလို့ကျွန်မတော့မြင်မိပါတယ်အဲ
့တော့အခု
တော့ကြည့်အောင်ပါပေါ့လေ
ဟုတ်ကဲ့အဲ့အခုမဲရီကတော့ရေတက်နေစေလို့သူကပြောသလိုပေါ့နော်ဆိုတော့တိုင်းနဲ့ပြည်နယ်တွေမှာဘလောက်မြန်မြန်ဆန်ဆန်နောက်ဆုံးရလက်ထွက်လာနိုင်ပွဲရောရှိလဲရှင
်တိုင်းနဲ့ပြည်နယ်တွေမှာကျွန်မထင်တယ်အခုကျွန်မတို့ရန်ကင်းဆိုလို့ရှိရင်အခုချိန်ကြီးမဲကောင့်လုံနေတော့အခုတနားချိုးတော့မဲကောင့်လုံနေတော့ဟိုတချို့မဲယုံနေတယ်ကျေးတယ်မှာပြည်သူတို့တော့မြို့သားတို့တော့ဟိုရေထွက်ပြီးပြီတိုင်းဧတာနည်းနည်းပြန်နေပေါ့နော်ဆိုတော့ကျမတို့အနေနဲ့ကတော့မြို့နယ်အနေနဲ့ဆိုရင်တော့မနေ့ကလောက်ဆိုပြီးမယ်တချို့ဟိုမြို့နယ်အကြီးကြီးတောင်မှအခုစောစောစီးစီးမဲရီတွဲတွဲပြီးကြတဲ့အနေအထားမျိုးရှိတယ်ဆိုတော့ကျမထင်တယ်ရန်ကုန်တိုင်းမှာဆိုရင်မနေ့ကလောက်ဆိုပြတ်နိုင်ပြီးတော့တော့နောက်ဒီနယ်တိုင်းဒီလုံးတိုင်းတာနေနဲ့ဆိုလို့ရှိရင်တော့ကျမထင်တယ်နှစ်ရက်လောက်ပုံရက်လောက်တော့ကျွန်တော်အဲ့လောက်ပါပဲအဲ့လောက်ဆိုရင်တော့ရွေးကော်ကအကျဉ်းချနိုင်လိမ့်မယ်ထင်ပါတယ
်နောက်တစ်ခုကကြတော့ဒီရွေးကော်ပွဲနဲ့ပတ်သက်ပြီးတော့ဒီနှစ်မှာတချို့ဒီမဲဆန္ဒနယ်တချို့အဖေခံရတာရှိတယ်။နောက်မဲမတမာမှုတွေဖြစ်နိုင်နေဆိုရယ်စိုးရိမ်မှုတွေလည်းရှိတဲ့ခါကျတော့ဒီရွေးကောက်ပွဲတွေလွတ်လပ်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုရယ်စိုးရိမ်တန်တွေပေါ့နော်အစောပိုင်းဖက်ခဲ့တယ်။ဥမာကုလသမဂ္ဂတို့ကပါလို့အစားဒီလိုအခြေအနေတွေပေါ်မှာရောဘယ်လိုမြင်မိလဲရှင်။ဒီအခုတကယ်တမ်းချင်းပါပြီးတော့အချိန်မှာဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့ယူဆပါလား
။တိုင်းကတစ်ခုကြည့်တော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲရဲ့ကျင်းရက်ခဏတွေနဲ့ပြည့်စုံတယ်လို့ကျွန်မအနေနဲ့မြင်ပြီးတယ်။နောက်တစ်ခုက UC ရဲ့အခုခုလုံးလိုက်တယ်ဝေဖန်တန်တွေထွက်လာတယ်ပြီးသူအဲ့ဝေဖန်တန်တွေကိုအထက်ရောက်ပြန်ပြင်းနေပေါ့နော်ပြီးတာစထွက်တဲ့က၆ပြည်ကင်းတဲလဲဆိုတော့မဟုတ်ဘူးတခါတော့ချိုးလုံးလိုက်တာလေးတွေကပြောစရာဖြစ်တယ်စောင့်ကြည့်ပြီးတာရွှေဖွဲ့ပါနဲ့ပြဿနာဒါပေမဲ့ပြီးသူကအချိန်တခုရအောင်တော့အဲ့ဒါပြန်ပြီးတက်မှတ်သွားတဲ့အနေအထားမျိုးတွေရှိတယ်တချို့ကိစ္စလေးဘာသာလဲတော့မသိဘူးပေါ့နော်ကမောက်ကမောက်ဖြစ်တာလေးတွေတွေ့ရဒါပေမဲ့အဲ့ကမောက်ကမောက်တွေဆိုတော့အချိန်မီလေးပြန်ပြီးတော့တက်မှတ်သွားနိုင်တာတော့ကျွန်တော်တို့တွေ့ရပါတယ်နောက်တစ်ခုကဒီကိုဗစ်ကာလမှာပေါ့နော်ပြည်သူလူထုရဲ့မဲပေးပိုင်ခွင့်ကိုအသက်နိုင်ဆုံးမဲပေးခွင့်ရအောင်လို့ဟိုစူးစမ်းအထောက်တဲ့ဟိုအခြေအနေမျိုးတွေကိုလည်းကျမတို့တွေ့ရပါတယ်ဆိုတော့ကျမအနေနဲ့တော့ဒါကတော့ပြောဖို့ခက်ပါတယ်ယူကောက်ပွဲကိုစောင့်ကြည့်နေလာတဲ့လူတွေကဒီအချက်နဲ့အလတ်နဲ့သူတို့စောင့်ကြည့်နေတာလည်းအသိစိတ်တွေကိုပို့ပြီးတော့ပြောပြနိုင်လိမ့်မယ်လို့ထင်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျွန်တော်ဝင်းမင်ပါမနေ့ကကျင်းပခဲ့တဲ့မြမရွေးကောက်ပွဲမဲပေးပြီးညမှာအရင်အစိုးရပါတီဖြစ်တဲ့လက်ရှိအဓိကအတိုက်ခံပါတီပြည်တော်စုကြက်ခိုင်ရဲ့ဖွံ့ဖြိုးရေးပါတီကျော်ခွင့်ရဒေါက်တာနန္ဒာစလမြင့်ကိုမေးရမှာအဓိကကြိုတင်မဲ့ပြဿနာရှိတယ်ဆိုပြီးအခုလိုဆက်ရှင်းပြပါတယ
်။ဟောကျွန်တော်တို့အခုမဲတွေညနေအတိုင်းမဲတွေရည်တွယ်တုံးဆိုတဲ့ခါကျတော့ကျွန်တော်တို့အနိုင်ရှုံးကိုကျွန်တော်ပြောလို့မရသေးဖြစ်နေတာပေါ့နော်
။ဟုတ်ကဲ့တခြားထူးခြားမှုရှိသေးလား
။မပြောတတ်သေးဘူးခင်ဗျ။မင်းတို့ကမေးရည်ရမှာမပြီးကြသေးဘူးဆိုတော့လေဟုတ်ဟုတ်ဟုတ်အဲခက်တော့ခက်ခဲပါနေမယ်လို့ထင်တယ်အခုကြားရတဲ့တင်းတင်းနဲ့ဒေတာချက်တွေရတော့လေဘာလို့ဆိုကြိုတင်မေးရည်မှာကြိုတင်မေးရည်မှာကျွန်တော်တို့ကွက်လေးချက်တွေတော်တော်များတယ်ဥပမာကျွန်တော်တို့ကြိုတင်မေးရည်မှာကြိုတင်မေးလိုက်ကောက်တော့ကျွန်တော်တို့မတက်နေထားတဲ့လူဦးရေအရေးအတွက်နဲ့တကယ်မဲဖို့ခွင့်တဲ့အချိန်မှာမဲလက်မဲ့အရေးအတွက်နဲ့ကွာချက်တွေရှိလို့အခုကျွန်တော်တို့မြို့နယ်မှာဆိုရင်အဲကြိုတင်မေးနဲ့ပတ်သက်တဲ့ဟာတွေအခုကန့်ကွက်ဖို့ကျွန်တော်တောက်လျှောက်လုပ်နေရတယ်ဆိုတော့အနိုင်ရှုံးနေကျွန်တော်ပြောခက်နေသေးတယ
်ဟုတ်ကဲ့တခြားမြို့နယ်တွေရောထူးခြားမှုရှိသေးလ
ားအဲနေရာတိုင်းလိုတော့အဲ့ကြိုတင်မဲ့ပြဿနာကြီးရှိနေတော့တွေ့နေရတယ
်ဟုတ်ကဲ့နောက်ထပ်ရောထူးထူးခြားခြားပါပြောခြင်းနေလဲ
အဲမရှိပါဘူးကျွန်တော်တို့ခုချိန်မှာတော့အနိုင်ရှုံးပြောခက်ပါတယ်ဟိုမဆတ်တနေတာတွေ့နေကြတာလीတကယ်တော့ဟိုကျွန်တော်ရလက်ထွက်ပြီးယူသိအချင်းညာမှတာနေအဒီဖြစ်မှာဆိုတော့ကျွန်တော်တို့အကောင်ဆုံးရလက်ထွက်ဖို့တော့ကြိုးစားနေပါတယ်ဟုတ
်ဟုတ်ကဲ့ဘယ်တော့ပြင်ညာမယ်လို့မှန်းတာလဲ
ယူရည်ရတော့မသိဘူးကျွန်တော်တို့ကတော့တိုင်းနဲ့ပြည်နယ်နဲ့ကတော့မနေ့ပြည်မနေ့တော့ဆိုရင်တို့ထင်ပါလေညတကောင်တော့ကြုံရင်တော့အချိန်လေးတည်ရမှာပါ
ဟုတ်ကဲ့ကျေးဇူးပါဒေါက်တာနန္ဒာလှမြင့်ခင်ဗျာ
အဲ့တော့ဒီရခိုင်ပြည်နယ်ဘက်ကမနေ့ညအချိန်ကြီးအချိန်တွေကိုပေါ့နော်ပြည်နယ်လွတ်တော်ကထာနယ် ANP ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးစံကျော်လာကိုမေးထားပါတယ်သူကအဓိကရခိုင်ပါတီထူးထူးခြားခြားလက်ရှိအချိန်ထိမဲသားနေတယ်လို့ဆိုပြီးအခုလိုစရှင်းပြပါတယ
်ဘာသူလဲဆိုတော့ဒီအခုလက်ရှိရခိုင်ပြည်နယ်ဒီကောက်ပွဲလုံးတဲ့ညနေတွေမှာတော့ ANP ပါတီကတော်တော်များများနိုင်ပါတယ်ပါစံတော်များများနိုင်ပါတယ
်ဟုတ်ကဲ့ဘယ်လွတ်လည်တွေမှာအဓိကနိုင်တယ
် ANP ကအခုတော့အပြောင်းဝင်တော့မထွက်သေးဘူးဒါပေမဲ့စစ်တွေ ANP နိုင်မှအကုန်လုံးနိုင်နိုင်ပါတယ်စစ်တွေပြီးတော့မအောင်ပြီးတော့တန်တွဲအဒီမျိုးတွေကလုံးဝနှီးပါလောင်နိုင်နိုင်တဲ့အခြေအနေရှိပါတယ်ကျန်တဲ့မျိုးတွေမှာလည်းဂွားကလွဲပြီးတော့ကျန်တဲ့မျိုးတွေမှာလည်း ANP ကနိုင်တဲ့အနေအထားရှိပါတယ်တော်တော်ပါစံအချင်းတော့ဘလောက်ဘလောက်ဆိုတာတော့မရနိုင်သေးဘူးလောလောဆယ်မှာ
ဟုတ်ကဲ့ဟုတ်ကဲ့နောက်ရ
NLD ကတော့ဘွားမျိုးနေမှာအကောင့်တွေသဘောတော့ရှိပါတယ် NLD အနေနဲ့ဘွားမျိုးနေကလွဲပြီးချိန်နေနေရာတွေမှာအကောင့်နိုင်တဲ့အနေအထားမျိုးတော့မရှိပါဘူးဘွားကဥညိဘူးရဲ့မျိုးနေလေဝန်ကြီးချုပ်ရဲ့နေကြီးဘွားမှာတော့ကျွန်တော်ထင်တယ် NLD တော်တော်များများသူတို့နိုင်မှာပါဟုတ်ကဲ
့ဒီနေ့မှာထူးခြားမှုပါရှိတယ်နိုင်တဲ့အမျိုးနေတွေပါလေ
နိုင်တဲ့မျိုးနေတွေမှာထူးခြားမှုဆိုတာကတော့ရခိုင်ပြည်နယ်အဲ့ဒီဟိုဘက်ပိုင်းကိုအောက်ပိုင်းဒေသကိုကျွန်တော်တို့ဒီခိုင်ပါတီတွေအနေနဲ့ဟိုရှင်းရှင်းတုန်းကကျွန်တော်တို့နိုင်ချေအားနည်းခဲ့တယ်ကမနိုင်ဘူးလို့တော့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့မန်အောင်ရင်ပြီးတော့တောင်ကုန်းတန်တွဲကွာအဲ့ဒီမျိုးတွေကကျွန်တော်တို့ဒီခိုင်ပါတီတွေဒီခိုင်ပါတီတွေမနိုင်ချေပါဘူးတခါမှဒါပေမဲ့အခု2020ရွေးကောက်ပွဲမှာဒီခိုင်မျိုးသားရဲ့စိတ်ဓာတ်ဟာအခုဆိုရင်ဒီခိုင်တပြေနေလုံးကိုလွှမ်းမိုးသွားပြီလို့ပြောလို့ရတယ်ဒါကြေအရာဝတီဖက်ကိုတော့ကျွန်တော်တို့ရခိုင်ပါတီကထိုးပေါက်နိုင်တဲ့အနေအထားမျိုးမှာရှိပါတယ်။အဲဒီမှာဝင်တိုင်းတဲ့တိုင်းရင်းသားရဲ့ဝန်ကြီးဦးဇော်ရီမောင်အနေနဲ့အခုလက်ရှိအခြေအနေအထိကတော့အခြေအနေကောက်နေတယ်လို့ပဲသိနေရပါတယ်။နောက်ပိုင်းတော့ကျွန်တော်တို့အတိအကျတော့မပြောနိုင်သေးဘူး။ဟု
တ်ကဲ့။နောက်တရသူကြောင့်ဖြစ်ပြီလ
ား။ဒါမဲ့ဟိုမှာအားမှာကြတော့ပြေခိုင်ကျိုးအားကောက်ပါတယ်။ဟိုမှာအားကောက်တယ်ဆိုတော့အမျိုးနဲ့တမျိုးနဲ့လုံးအမျိုးနဲ့တမျိုးနဲ့လုံးမှာပြေခိုင်ကျိုးအားကောက်တာမဟုတ်ဘူး။အခုရွေးကောက်ပွဲခြားတဲ့နေရာကတက်မတော်အားရှိတဲ့နေရာအဲ့ဒီတမတော်အားရှိတဲ့နေရာပန်းဝန်းကျင်မှာဖြစ်ကြတဲ့ပြေခိုင်မျိုးအားသာတော့တယ်
။ဟုတ်ကဲ့အခုလိုအများစုရတဲ့အတွက်ဒီပြေခိုင်ပြည်နယ်မှာပေါ့နော်။သူနိုင်ငံလုံးမှာအများဆုံးရတဲ့ပါတီရောအဓိကပါမှာတဲ့
။မြန်မာနိုင်ငံရဲ့အချင်းချင်းအရာအပြောင်းလဲဖြစ်စမှာဖြစ်နေ။အဲဖြစ်ပြီးဖြစ်စေမဖြစ်ပြီးဖြစ်စေပြေခိုင်ပြည်နယ်တနန်တလျာမှာကျွန်တော်တို့ရခိုင်ပါတီတွေနိုင်တဲ့အတွက်ကျွန်တော်တို့ဂုဏ်ယူပါတယ်
။ဟုတ်ကဲ့ဒီနေရာမှာဒီအင်အားကြီးပါတီတစ်ခုဖြစ်တဲ့ NLD ပါတီရဲ့ပြောခွင့်ရကိုကျွန်တော်မေးလိုက်တော့ရွေးကောက်ပွဲနိုင်ခဲ့မယ်ဆိုလို့ရှိရင်ပေါ့နော်ဒီတစ်ခေါက်မှာဒီတိုင်းသားပါတီတွေနဲ့ပူးပေါင်းပြီးတော့အမျိုးသားဒီညီညွတ်ရေးအစိုးရမျိုးဖွဲ့မယ်လို့ပြောခဲ့တဲ့အပေါ်မှာရောဘယ်လိုတုံ့ပြန်ချင်ပါလဲ
အဲ့လိုဆိုတော့ NLD ကပထမပြောထားတဲ့စကားပေါ်စကားနဲ့မတူတော့ပဲသူတို့စိတ်ကြောင်းသွားတဲ့သဘောရှိတယ်လေအဲ့လိုဆိုတော့လေကြိုဆိုရတာပေါ့ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးစံကြော်လာခင်ဗျာနောက်ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းဒီမြကြီးနားမြို့မဲဆန္ဒနယ်တစ်ခုမှာဝင်ပြိုင်နေတဲ့KSPP ကချင်ပြည်နယ်ပြည်သူ့ပါတီဒုက္ခတာတက်ဒေါ်ဒွေးကူကိုမေးထားပါတယ်သူကပါတီဥက္ကဋ္ဌဒေါက်တာတူးကြာနိုင်နေပေမဲ့သူ့နယ်မြေမှာတော့မဲကြီးနေတယ်လို့အခုလိုစာရှင်းပြပါတယ
်အခုကျမတို့တွေကမသိသေးဘူးဒေါက်တာတူးကြာတော့နိုင်တယ်အကြမ်းရမှာကျမတို့အေးကျမတို့ပြည်သူ့လွတ်တော်ရဲ့အရာရဲ့တော့နိုင်တယ်အဲဘီနယ်တနေရပြည်သူ့လွတ်တော်တနေရပေါ့ကျမတို့တွေကအခုထိရည်နေတယ်မင်းလည်းတော့သိမယ်နေဒီကနာနေကြတယ်မင်းတမသိမယ်ဟုတ
်ကဲ့အလားလားပဲဖြစ်တယ
်အေးအလားလားသူတို့နိုင်တဲ့နေရာနိုင်ကိုနိုင်တဲ့နေရာနိုင်အဲ့လိုမျိုးဖြစ်နေတာဟုတ
်ကဲ့ပြီးခဲ့တဲ့ရွေးကောက်ပွဲတည်းဆိုတော့ဟောလာသိလား
အေးကွာတာပေါ့ပြီးခဲ့တဲ့ရွေးကောက်တော့ဒီကောက်ဝင်တော့သူတို့လည်းအပြတ်တတ်တော့မဟုတ်ဘူးပေါ့ဒါပေမဲ့ညာတော့ဖြစ်ကျွန်တော်ကတင်တင်မဲတော့ရတာပေါ့နော်ဒါပေမဲ့ဒီမှာဒါနေတာဟုတ်ပေါ့ပြုတ်တယ်များရဲ့ရက်ကွက်တို့ပမာရီများရဲ့ရက်ကွက်တို့ဆိုကျွန်တော်တို့မရအောင်လေအမေစုရတာပေါ့သူတို့ကတော့အဲ့ဒါပဲကြည့်တာပေါ့
ဟုတ်ကဲ့ကျေးဇူးပါဒေါက်တာဘုခင်ဗျာနောက်ကချင်ပြည်နယ်စွန်ဘရာဘုံမြို့နယ်ကနေဝင်ပြိုင်တဲ့ဒီ KSPB ပါတီဒီဥက္ကဋ္ဌနှစ်ခွမ်းကောင်အောင်ခန်းကိုမေးရမှာလဲနိုင်ဖို့ခက်နေတယ်ဆိုပြီးအခုလိုသူကဆက်ရှင်းပြပါတယ
်အဲဒီမှာတော့ကျွန်တော်ကစွန်ဘရာဘုံမှာစွန်ဘရာဘုံမှာအဲကြည့်နေတဲ့နေရာမှာဖြစ်ပါတယ်ဒီမှာတက်တနဲ့စွကြောင်းလုပ်သားတွေကကြားနေတော့ကျွန်တော်ဒေတာခံပါတီရဲ့အတွက်တော့အခြေအနေတော့မကောင်းတဲ့အခြေအနေမျိုးဖြစ်သွားပြီ
ဟုတ်ကဲ့နောက်တစ်ခါနေရာလေးပါအောင်
တခြားနေရာမှာဒီကအဲညံ့ညံမှာကအဲယေစုရုံးထကူတိုင်းအဲသူကနိုင်တယ်လို့ကြားနေတယ်အချိန်ကောင်းတယ်လို့တော့ပြောတယ်အဲဒေါက်တာသူကြားတော့နိုင်နေတယ်လို့ကြားနေတယ
်ဟုတ်ကဲ့ကျေးဇူးပါကောင်းကောင်းအောင်ခင်ဗျာတကယ်တော့ဒီ KSPP လို့ဒီကချင်ပါတီ၄ခုကိုပေါင်းကြိုင်တယ်လို့ပေါ့နော်တခြားတိုင်းနာဒေတာတွေမှာလည်းတချို့ပါတီတွေကအခုလိုပေါင်းကြိုင်တာဒါမှမဟုတ်လို့ရှင်လည်းနားလည်မှုယူပြီးတော့ရှောင်ပြီးတော့ကြိုင်တဲ့အနေအထားမျိုးတွေဖြစ်တဲ့အတွက်ဒီတစ်ခေါက်ဒီတိုင်းနာပြည်နယ်တွေရဲ့မဲရဲလက်တွေကလည်းအရေးပါမယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမြမှာ
ဒီနိုဝင်ဘာရှိတဲ့တင်းငွေနေနေကျင်းပတဲ့2020ရွေးကောက်ပွဲပေါ့လေကြားပြည်နယ်ရဲ့အခြေအနေကိုသိရအောင်လို့ကြားပြည်နယ်မှာကိုတိုင်ရောက်ပြီးတော့ရွေးကောက်ပွဲကိုအနီးကစောင့်ကြည့်နေတဲ့ဦးထူးချစ်ကိုကျွန်တော်မေးမြန်းကြည့်ပါတယ်ဦးထွချစ်ရေအခုကြားပြည်နယ်မှာမဲရီအတွက်ပြီးစီးသမျှအခြေအနေပြောပြပါအောင်ခင်ဗျအ
တိအကျပြောလို့ရတဲ့မြို့နယ်တွေရောရှိထားပြီအခုမဲစင်းတွေအကုန်လုံးကျင်းပပြည့်စုံပါအတိအကျတော့ပေါ့ကြားပြည်နယ်မှာတော့6မြို့နယ်ရှိတာဟိုကြားဒီမိုကရက်တစ်ပါတီပေါ့ KYSDP ကတော့ကျွန်တော်ရှာတော်မြို့နယ်နဲ့ဖူဆူမြို့နယ်မှာတော့အလားလုံးဝနိုင်မယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တွေ့နေရတယ်နောက်တစ်ခုကကျွန်တော်တို့ဒီဆိုင်ရှိုးပါတီကတော့ကျွန်တော်တို့ဘောလခဲညနေမှာတို့တော့အခုလုံးနိုင်တယ်လို့ကျွန်တော်တို့ကြားတယ်။နောက် NLD နေတော့လူကိုမြို့နယ်မှာနိုင်မှုတော့တခြားတော့ရှိပါတယ်။9နေရာလုံးပေါ့နော်။ဒါကတော့လူကိုမြို့နယ်ဆိုတော့ဒါပထမ၄အများဆုံးရှိတဲ့နေရာပေါ့။ဆိုတော့အဲ့ဒီမှာတော့ NLD ရောဟိုအဓိကမှနိုင်တယ်လို့ပြောလို့ရတယ
်။အခု USDP ပါတီနိုင်တဲ့နေရာတွေမှာဘယ်ကိုယ်စားလှယ်လောင်းတွေကနိုင်တာပါလဲ
။အဓိကဘောလခဲမြို့နယ်ရဲ့ဒီလိုတော့ကိုယ်စားလှယ်ကဘူးကအရင်တော့သရယုံမကြီးဥစုတ်သိတယ်သူအပိကရ2015လောက်ကသူကတတိပုဂ္ဂလအနေနဲ့သူကအမျိုးသားလွှတ်တော်ရေးတာအခုကျတော့သူကပြည်ခိုင်ချိုးအနေနဲ့သူကပြည်သူလွှတ်တော်ရေးတာဟိုမြို့နယ်ကြီးတစ်ခုမှာအကုန်လုံးကလွှတ်တော်ကိုယ်စားလှယ်9နေရာရှိရပေါ့အဲ့ဒီမှာလည်းသူတို့အကုန်လုံး9နေရာလုံးတိုင်တယ်လို့ပြောလို့ရတယ်လို့အချို့ကပြောတဲ့တရားဒီမိုကရက်တစ်ပါတီကလည်းဖူဆိုမှာ9နေရာလုံးတိုင်တယ်လို့ပြောလို့ရတယ
်ဆိုတော့အခုကြားပြည်နယ်ဒီမိုကရက်တစ်ပါတီအနိုင်ရတဲ့နေရာက2015ရွေးကောက်ပွဲတုန်းကဘယ်ပါတီကနိုင်ခဲ့တဲ့နေရာလဲခင်ဗျ
အတိအကျတော့အခုဒီရှာတော်ကိုအခုဖူဖူဆိုရောဆိုတဲ့နေရာမှာအဲ့မှာ2015တုန်းကကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ထားတဲ့နေရာတွေ
ဟုတ်ကဲ့ဦးတူချင်းကျေးဇူးပါခင်ဗျကျွန်တော်ညဝင်းအောင်ပါ
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါပြီ။နေ့စဉ်နဲ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘုဒ္ဓပညာပေးနဲ့ရတဆောင်တဲ့အစီအစဉ်လေးကိုတင်ဆက်ပေးနေပြီးအင်္ဂါ9နာရီပြောတောက်ကြအထိအစီအစဉ်ဒီမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖြောပြေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်လေးကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဝင်နေပတ်သက်လို့အမြင်အမျိုးမျိုးရှုတော့အမျိုးမျိုးကသုံးသပ်မှုတွေကိုကျွန်မမိခါကစူးစီးတင်ပြပေးသွားကြပါတယ်။အရင်တုန်းကကျင်းပပြည်စည်းခဲ့တဲ့အထွေထွေရေကောက်ပွဲတွေနဲ့မတူတဲ့အခြေအနေတစ်ခုမှကျင်းပပြုလုပ်ခဲ့ရတာဖြစ်တယ်လို့မတူညီတဲ့စိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောဂါကာလအတွင်းကျင်းပရတာဖြစ်လို့မဲယုံတွေမှာကျန်းမာရေးစီးမြင့်နေတဲ့အညီဆောင်ရွက်ခဲ့ကြရပါတယ်။တမရော်ကရွေးကောက်ပွဲကော်မရှင်ကိုပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ပြီးနောက်မှာတော့ရွေးကောက်ပွဲဟာအောင်မြင်စွာကျင်းပနိုင်မလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲရွေးကောက်ပွဲအောင်မြင်စွာကျင်းပပြီးစီးနိုင်ခဲ့တာဖြစ်ပါတယ်။အခုလိုကျင်းပပြီးစီးခဲ့တာနဲ့ပတ်သက်လို့အမြင်အမျိုးမျိုးရှုတော့အမျိုးမျိုးကစောင့်ကြည့်သူတွေရဲ့သုံးသပ်မှုတွေနိုင်ငံရေးလေးလာသုံးသပ်သူတွေရဲ့သုံးသပ်မှုတွေရှိနေခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အောင်မြင်တဲ့ရွေးကောက်ပွဲတစ်ခုအနေနဲ့ရှုမြင်ပေမဲ့အငင်းပွားပဲကိစ္စတချို့တွေရှိတဲ့အပေါ်မှာကော်မရှင်ဘက်ကတိကျတဲ့ဖြေရှင်းမှုကိုသူကလိုလားခဲ့ရှိပါတယ်
။အဲရွေးကောက်ပွဲကခုနပြောသလိုဟိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့သုံးသပ်လို့ရနိုင်ပါတယ်။အဲသို့တော်လည်းပဲကော်မရှင်ရဲ့ဒီဆောင်ရွက်ချက်တွေမှာအားနည်းချက်တွေလိုအပ်ချက်တွေရှိနေတာလည်းအထင်ရှားပါ။ရန်ကုန်တိုင်းဒေသကြီးမှာဆိုရင်ဒီရခိုင်တိုင်းသားလူမျိုးမဲဆန္ဒနယ်မှာမဲပေးတဲ့ဆောင်ရွက်ထဲမှာကိုယ်စလဲမပါတာတို့နောက်မဲဆင်းမှာမပါတာတို့ဒီလိုအတန်ကြီးကြားနေရတဲ့အခြေအနေကတော့ ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဟိုဖြစ်တယ်လို့အလုံးစုံကောက်ချက်ချဖို့အတွက်ခဲရင်နိုင်တယ်လို့မြင်တယ်ဒီလိုအပ်တဲ့ပေါ့လေတော့ဖြည့်ရှင်းချက်တော့ပြုပြင်ဆောင်ရွက်မှုတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်
နိုင်ငံရေးပါတီပေါင်း60ကျော်နဲ့တတိပုဂ္ဂလဝင်ပြိုင်သူတွေကိုမဲပေးခွင့်ရှိသူဥက္ကဋ္ဌ38တန်းကျော်ရှိတယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်။ဒီလိုမဲပေးတာမှာအခက်ခဲတွေနဲ့ရင်ဆိုင်ရတာဖြစ်တာကိုကော်မရှင်ဘက်ကလက်ခံထားပါတယ်။ဒါပေမဲ့လည်းအောင်မြင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မဦးကမျှော်လင့်လျက်ရှိပါတယ်
။ကျွန်တော်တို့မှလည်းကန့်တက COVID-19 ပေါ့အဲ့ဒီကြားမှာဟိုကျွန်တော်တို့လောကကန်ရတာတွေကပြောရရင်တော့ဟိုကျွန်တော်တို့ဟိုကန့်တက်ဒီဟိုကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းအနေနဲ့ညီအောင်လုပ်ရတော့ကျွန်တော်တို့ဟိုဟွာပေါ့လေအချိန်ကြိုက်ဖြစ်အောင်ပေါ့လေဒီကျွန်တော်တို့ကအားလုံးပြည်သူအားလုံးလည်းမဲပေးနိုင်ဖို့ရအောင်ကျွန်တော်တက်နိုင်လို့ကြိုးစားပြီးလုပ်ခဲ့ပါတယ်ဟိုတက်နိုင်ဆုံးတက်နိုင်မြန်လေးဟိုကော်မရှင်ဘူကော်မရှင်ရောကော်ဝဲဆက်နေပေါ့ဟိုအားနဲ့ချက်ချိုးရင်းချက်ကြည့်ရလောက်ခင်ဗျာဟိုတနင်္ဂနွေလုံးတိုင်းတာလောက်ကြတာလေမဲယုံမောင်းဒီတောင်းကျော်တနင်္ဂနွေလုံးတိုင်းတာနဲ့လုတော့တချို့ရှိနိုင်ပါတယ်တိုးတော်လဲကျွန်တော်တို့အတက်နိုင်တော့အကောင်းဆုံးတော့ဆောင်ရွက်ဖြစ်ပါတယ်ကျွန်တော်တို့ဒီဖြေရလက်လေအလုံးပေါင်းချုပ်လိုက်ရင်တော့ကောင်းမှမယ်လို့ထင
်ကနောင်ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဦးတက်မြတ်စိုးကတော့လက်ရှိရွေးကောက်ပွဲကိုလွတ်လပ်မျှတာတဲ့ရွေးကောက်ပွဲဖြစ်တယ်လို့သူကတော့မရှိမြင်နိုင်သေးဘူးလို့မှတ်ချက်ပေးပြောဆိုလိုက်ပါတယ
်ကိုဗစ်ကာလလိုဟာမျိုးမှဆိုလဲပို့ပြီးတော့ challenge နဲ့ပုံများရတယ်ကွာအချိန်မှာပါဖြစ်လဲဆိုတော့အဲဒီရေကောက်ပွဲကိုလွတ်လပ်ပြီးရနေတဲ့ရေကောက်ပွဲဖြစ်ဖို့ဖြစ်ဖို့ပေါ့နော်ဒီကိုဗစ်ကာလအတွင်းမှာစိုးစားပြီးတော့လုပ်တာဟောတော့ကျွန်တော်တို့ကြည့်ရတယ်ဒါပေမဲ့ကိုဗစ် -19 ဖြစ်နေတဲ့ကာလဖြစ်တဲ့တည်းကမဟုတ်ဘူးဒီလိုဒီလုံလုံလုံးလေးဒီအမင်းရကြတဲ့အရှင်းလင်းပြသမှုမရှိရတချို့အပိုင်းတွေမှာတော့မေးခွန်းထုတ်ပြရတယ်ရှိနေတယ်ဒါအဲ့လိုအဲ့လိုမျိုးရှိနေခြင်းအားဖြင့်အဲ့တော့ဘာပြောလို့ရမလဲဆိုတော့လွတ်လပ်ပြီးရေကောက်ပွဲဖြစ်လာလို့မေးရင်တော့ကျွန်တော်တို့အပေါ်ကဒီအခုကျွန်တော်တို့ဒီ report တွေလည်းအစုံလည်းမရောက်သေးတဲ့ပြဿနာမျိုးဟိုခိုင်ခိုင်မာမာတော့ပြောလို့မရဘူးဒါပေမဲ့ဒီရုပ်တော့ပွဲဟာအားနည်းတဲ့ဒီတော့ရှိတယ်ရှိနေရဘူးကျွန်တော်တို့တွေ့ရတယ်ပေါ့နော်ဆက်မှာအဲ့လိုပဲကျွန်တော်လည်းပြောချင
်။နိုဝင်ဘာ10ရက်နေ့မှာကျင်းပတဲ့2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158ခုအတွက်ပါတီပေါင်း62ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း6000နီးပါးပါဝင်ရှင်တန်ကြတာပါတနိုင်ငံလုံးတိုင်းတာနဲ့မဲယုံပေါင်း41000ဝင်းကျင်အတွက်မဲယုံဝင်းနှန်း4000ကျော်တာဝန်ယူသွားမှာဖြစ်ပြီးမဲလာပေးသူပေါင်းဟာ38တန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင
်ကိုရိုနာကာယောဂါကာလကြီးတွင်ကျင်းပတဲ့2020ခုနှစ်မြန်မာရွေးကောက်ပွဲမှာရန်ကုန်တိုင်းအတွင်းကိုတိုင်းမဲလာထဲတဲ့သူတွေများတဲ့အကြောင်းရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေကပြောပါရယ်ရွေးကောက်ပွဲလေးလာသူတဦးဖြစ်တဲ့ကိုတင်မောင်ထွေးကို Skype ကနေတဆင့်ကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါရယ်အဲ့တော့ကိုတင်မောင်ထွေးဒီနေ့မဲယုံသွားပြီးတော့ဆောင်ကြည့်တဲ့အတွေ့အကြုံလေးကိုတစ်ချက်လောက်ပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ဒီနေ့မဲယုံကိုကြတော့ကျွန်တော်တကုံတောင်ပိုင်းကမဲယုံပါကျွန်တော်မဲကိုတိုင်းလည်းမဲပြီးမဲယုံလည်းဆောင်ကြည့်ပြီးတော့ညနေပိုင်းနဲ့နေ့ခင်းပိုင်းနဲ့ညနေပိုင်းမှာကျတော့ကျွန်တော်ဗဘဲတန်းကမဲယုံပြီးမှကျွန်တော်နေ့ခင်းပိုင်းမှာစောင့်ကြည့်ပြီးကျွန်တော်ဗဘဲတန်းမှာမြို့နယ်မှာရှိတဲ့ကျွန်တော်စင်အထော်လီဒီကျွန်တော်ချက်ချောင်းမှာအာရှိတဲ့ဟိုရက်ကွက်ငါကျွန်တော်တို့မဲယုံတက်မှာကျွန်တော်မဲရေတွက်တာကနေကျွန်တော်ပြီးဆုံးတဲ့အထိကျွန်တော်စောင့်ကြည့်လေ့လာခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီလိုစောင့်ကြည့်တော့လေကုတင်မောင်ထေးဘလို့အခြေအနေတွေကိုတွေ့ရှိခဲ့ရတယ်ခင်ဗျာ
ဟိုလက်ရှိမှာတော့လောလောဆယ်ကျွန်တော်တို့ဟိုထူးထူးခြားခြားဖြစ်စဉ်နေနေကတော့တိတ်တော့မရှိပါဘူးတခုဒါပေမဲ့ကျွန်တော်တို့မနက်ပိုင်းမှာကျွန်တော်ပထမထင်တာကတော့ကိုဗစ်ရောဂါကပ်ရောဂါကြီးတဲ့မြန်မာနိုင်ငံမှာရှိတဲ့အခါကျတော့မဲကိုဒီမြန်မာပြည်သူတွေနဲ့ကအများကြီးထွက်ပြေးမယ်လို့ကျွန်တော်မမျှော်မှန်းခဲ့ဘူးကျွန်တော်တို့ထင်တာကတော့ဩဟိုအခြေအနေလေးကြည့်ပြီးတော့မှအဆင်ပြေမယ်ဆိုရင်ကျွန်တော်တို့မဲထွက်ပြေးမယ်လို့ထင်ပေမဲ့ထူးထူးခြားခြားကကျတော့ကျွန်တော်မနက်မိုးလင်း9နာရီခွဲ6နာရီမဲုံခွင့်မှာဟို9နာရီခွဲကျွန်တော်တို့ရွေးကောက်ပွဲစောင့်ကြည့်နေတဲ့လူတွေဟိုလှုပ်ဆောင်နေကြတိုင်းရောက်ရှိတဲ့အခါမှာကျွန်တော်ရှိမှာပဲလူရောက်90ကျော်လောက်ကတန်းစီပြီးစောင့်နေတာကိုတွေ့တဲ့အခါမှာဒါအံ့ဩသင့်စရာပဲပေါ့။ဘာလို့လဲဆိုကျွန်တော်2010မှာလေရွေးကောက်ပွဲစောင့်ကြည့်တယ်။2000နဲ့ကျွန်တော်ဒီ2012 2015 2019မှာလေရွေးကောက်ပွဲစောင့်ကြည့်တယ်။အထူးသဖြင့်2019မှာဆိုရင်ကျွန်တော်တို့ဒီမဲပေးဖို့အတွက်ကိုဒီလောက်မနက်အစောကြီးမှာထွက်ပြီးတော့မဲပေးတယ်ဆိုတာမရှိဘူး။အဲ့တော့ကျွန်တော်ဒီနေ့ဆိုရင်ထူးထူးခြားခြားကကျွန်တော်ရှိမှာအယောက်90ရှိနေတဲ့အပြင်ကိုကျွန်တော်မှာရွေးကောက်ပွဲစောင့်ကြည့်တာမလို့မဲယုံလေးဖွင့်လာလေးကိုကျွန်တော်ဟိုကြည့်ခွင့်လေးပြုပါဦးပြီးကျွန်တော်ပြင်ရကျွန်တော်ပြန်တန်းစီပါမယ်လို့ပြောပြီးတော့တော့ဟိုတောင်းမှန်ပြီးတော့ကြည့်ခဲ့ရတဲ့အထီးကိုဖြစ်ရတဲ့အတွက်ကြောင့်မို့ကျွန်တော်မထင်မှတ်တာကမြန်မာပြည်သူလူထုကဒီလောက်ထိကိုဗစ်ကရောဂါရှိနေတာတော့မှဟ သူတို့ရဲ့နိုင်ငံသားတာဝန်ကိုကြေပြွန်အောင်ထမ်းဆောင်တဲ့အနေနဲ့မနေ့အစောကြီးမှာကိုဗစ်ကြောင့်တန်းစီရပြီးတော့မဲမပေးလိုက်ရမှာဆိုလိုဆိုပြီးတော့ကျွန်တော်မေးလိုက်တဲ့အခါမဲမပေးရမှာဆိုလိုလာပြီးတန်းစီပြီးတော့ကြားတဲ့အချိန်မှာစောစောမဲတန်းစီရင်စောစောပေးလို့ရတယ်ဆိုတာမျိုးနဲ့မဲပေးတာကိုဒါအန်ဟောတကြီးကျွန်တော်တွေ့ရှိရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတင်စောင့်ကြည့်ခဲ့တဲ့မဲယုံရဲ့အခြေအနေရောအဲ့ဒီဟာခင်းကနန်းလေးတွေကိုတစ်ချက်လောက်ပြောပြပါအောင်မဲယုံမှာဘယ်နှယောက်စရင်ရှိတယ်ဘယ်နှယောက်လာပေးသွားတယ်လဲဆိုတာ
ဟုတ်ကဲ့ပါကျွန်တော်မနက်ပိုင်းစောင့်ကြည့်တဲ့မဲယုံတွေမှာမဲယုံမှာကတော့ကျွန်တော်တို့စရင်ရှိတဲ့ဟာလူဦးရေကကျွန်တော်900ကျော်ရှိပါတယ်ဒါပေမဲ့ကျွန်တော်မနက်ပိုင်းစောင့်ကြည့်နေတဲ့အတောအတွင်းမှာပဲလူကကျွန်တော်တို့ဒီ50ကျော်ကျွန်တော်ဟာစောင့်ကြည့်လိုက်တော့150 200လောက်က150 200လောက်ကစပြီးတော့မဲပေးဖို့တော့တန်းစီနေတယ်။ဟောကျွန်တော်မဲပေးပြီးသွားတဲ့အခါမှာကျွန်တော်ကဗဘဲတန်းလို့ဘာလို့ကိုကျွန်တော်ပြန်ပြီးတော့သွားရဲပကြောင်းလို့ကျွန်တော်တွေ့နေတော့အချိန်မှာပဲလူတွေကမဲပေးဖို့တန်းစီနေတာကိုပဲကျွန်တော်တော်တော်များလာခဲ့တယ်။ဒါကဘာလို့ကျွန်တော်ကြည့်လို့ရလဲဆိုတော့ဗဘဲတန်းမှာကျွန်တော်ညနေပိုင်း3နာရီကျွန်တော်နောက်ဆုံးမှဒီမဲရိတ်ွက်ဖို့အတွက်ကိုစောင့်ရမယ်။ဟောအဆိုင်ကြတဲ့မဲယုံကိုကျွန်တော်ရောက်တဲ့အခါမှာကျတော့4နာရီမှမဲပိတ်နိုင်တာလေးကိုတွေ့ရှိရပါတယ်။တော်ဒီကလေးနိုင်မှာဆိုရင်မဲပိတ်နိုင်တဲ့ခါမှာတော့မဲပိတ်မဲ့လူတွေကကျွန်တော်တို့မရှိဟိုအရန်နေသွားတယ်အဲ့ဒီအချိန်မှာအဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့အရင်မှာမဲပိတ်ခဲ့တဲ့ဥစ္စာမျိုးတွေရှိတဲ့ခါကျတော့ကျွန်တော်တို့မှာကဒီလိုမျိုးဘာလို့နေရလဲအကြောင်းကြီးက၃ချောင်းရှိမှာပါပထမတစ်ချောင်းကတော့ကျွန်တော်တို့ချိုးတင်မဲတွေကိုကျွန်တော်တို့ဒီ6ရက်9ရက်နေ့ထိကျွန်တော်တို့အိမ်နိုင်လာရောက်ကောက်တာတို့ဘာလို့ညာတို့နေမှာကျွန်တော်တို့မဲပိတ်မှုနှုံကြတယ်လို့မျိုးဒီရက်တစ်ခုကကျတော့မနက်စောကြီးတွေမှာပေးသွားကြတဲ့မဲတွေအကြောင်းမလို့လဲညနေနှစ်ကင်းပိုင်းမှာမဲပိတ်တဲ့ဥစ္စာကကျွန်တော်နေပေးသွားနေပါသွားတယ်လို့လဲကျွန်တော်ဒါဟိုဟာကြည့်ဟိုဟာကြည့်လို့ရပါတယ်အဲ့တော့ဟိုကျွန်တော်ပြောချင်တာကတော့ဟို2018နဲ့ရှင်းမယ်ဆိုရင်တော့2020မဲပေးမှုကတော်တော်လေးကိုကျွန်တော်တို့ဒါကိုဟိုတိုးတက်လာတယ်လို့ကျွန်တော်မြင်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုတိမ်မောင်ထွေးအခုလို့ဖြေကြပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရန်ကုန်မြို့ရဲ့လူနေထူထပ်တဲ့နေရာဖြစ်သလိုစစ်ရုံလူသမားကြီးများဆုံးနေထိုင်တဲ့လှိုင်းသာယာမြို့နယ်ကမဲယုံချီနေရီနဲ့အလုံသမားကြီးရဲ့အစိုးရတဲ့အပေါ်မျှော်လင့်ချက်တွေကြောင်းပြပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါစိတ်ယုံလို့ယုံနေများပြီးလူဦးရေ6,800ကျော်ရှိရဲ့လှိုင်းသာယာမြို့နယ်ရဲ့လူနေတိတ်တဲဆုံးအမှတ်5ရပ်ကွက်ကမဲယုံတကူမှာနိုဝင်ဘာ10ရက်ရွေးကောက်ပွဲနေ့ကလူ2000ကျော်မဲပေးခဲ့ကြတာပါမဲပေးခဲ့ကြတဲ့သူတွေရဲ့မှာစိတ်ယုံလို့သားတွေအများပြပါနေပြီးအခု2020ရွေးကောက်ပွဲမှာအလုံသမားသမဂ္ဂတွေရဲ့ကတတိပုဂ္ဂလစစ်တော်ကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်လာတဲ့အပေါ်မှာလည်းအလုံသမားတွေဘက်ကမျှော်လင့်ချက်ကြီးရှိခဲ့ကြတာပါမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CTUM အဖွဲ့ဝင် Popular ထေချုပ်စေယုံအလုံသမားသမဂ္ဂဥက္ကဋ္ဌမတ်ခိုင်မာနွယ်ကတော့အခုလိုပြောပါတယ
်ဒီအလုံသမားတွေအတွက်ကိုဒီလွတ်တော်အမတ်တတိပုဂ္ဂလအနေနဲ့ပေးတာဒစိမ့်နဲ့ပေါ့ဝင်ပြိုင်တဲ့အပေါ်မှာလည်းကျမတို့ကအရန်မျှော်လင့်ထားပါတယ်ဘာလို့လဲဆိုတော့အလုံသမားရဲ့အခွင့်အရေးတွေအလုံသမားရပိုင်ခွင့်တွေဥပဒေခံစား권တွေကဒီကျမတို့ဒီအခုလက်ရှိအစိုးရမှာဆိုရင်ကျမတို့နေတယ်ပေါ့နော်လိုက်နာမှုလည်းမရှိကျမတို့အလုံသမားတွေခံရတာဖြစ်တယ်အဲ့တော့ကျမတို့ကဘာဖြစ်လဲဆိုတော့ဒီကျမတို့အလုံသမားအတွက်ပြိုင်တဲ့သူတွေအတွက်ကိုရလဲရစေခြင်းနဲ့ပါလို့ဆိုတော့အဲ့ဒါမှာကျမတို့အလုံသမားတွေအတွက်ကောင်းလာမှာလို့မြင်ပါလိမ့်ရှင်ဟုတ်ကဲ့ပါ
စေယုံတို့သားတို့ကလည်းပထမဆုံးအချိန်အပြည့်မဲပေးပြီးရဲ့နောက်မှာအခုလို VOE ကိုပြောပြခဲ့ပါတယ
်ပြောလင့်တာတော့ဒီတန်ကိုကစေယုံအလုံသမားဆိုတော့ဒီလာတာနဲ့အလုံကန်ခွင်လန်းပေါ့လုံးတလောက်ရဖို့တော့မျှော်လင့်တာပေါ့အခုမဲပေးတာပဲကိုရဲ့ပြည့်သေးရှိတာနဲ့မဲပေးလိုက်တာဟာကောင်းပြီဆိုဒီကတော့ဟိုမဲပေါ်ပဲဘူတရတော့မှာပဲ
လိုင်နာယာမြို့နယ်ရဲ့မှာအထက်ကျုပ်စက်ရုံနဲ့တခြားကုန်ထုတ်လုပ်ငန်းကအလုပ်သမားတွေ6သိန်းလောက်ရှိပြီးအလုပ်သမားတွေရဲ့လုပ်ငန်းခွင်ဖွံ့ဖြိုးတိုးတက်ရေးနဲ့စောင်းနေရေးပြည်လည်ဖို့မျှော်လင့်ချက်တွေနဲ့မဲပေးခဲ့ကြရတဲ့သူတွေလည်းရှိပါတယ် Yes တခြားလုံးစက်ရုံအခြေခံအလုပ်သမားတမကရဲ့ဥက္ကဋ္ဌကိုဝေဖြိုးမှာကတော့သူ့ရဲ့စံနှုန်းကိုအခုလိုပြောပြပါတယ်
အလုံးမအတူအလုံးအပြည့်စုံလူအလုံးပါကျွန်တော်မဲတပွင့်ရကျွန်တော်တို့ရဲ့တော့လူချင်းနဲ့အစိုးရကျွန်တော်တို့အုပ်ချုပ်ပိုင်ခွင့်နဲ့အစိုးရအတွက်ကျွန်တော်အများကြီးထောက်ကူပြီးရဲနောက်နိုင်ငံပြောင်းလဲမှုပေါ့2015မှာဆိုကျွန်တော်ပြောင်းလဲတစ်ခုလို့ကျွန်တော် NLD ပါတီမဲပေးခဲ့တယ်ပေါ့နော်ဒီလိုပဲ2020မှာလည်းကျွန်တော်တို့ပြောင်းလဲတွေဆက်ဖြစ်ဖို့ကျွန်တော်ဒီ NLD ပါတီပဲကျွန်တော်ဆက်လက်မဲပေးဦးမှာပါ
2014တကောင်စင်းရင်အတိုင်းဆိုရင်လှန်သာယာရဲ့လူကြီးက6,800ဆိုပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းတွင်ရွှေပြောင်းလာတဲ့သူတွေကအလှည့်အများတိုးလာတယ်လို့တနိုင်ငံလုံးပြည်မြအိမ်တော်စုလူကြီးပိတ်တန်းညုံတဲ့ပုံများနေရပါကိုဗစ်ကရောဂါဖြစ်နေတဲ့6လကျော်9လထဲမှာ CMB အထက်ချုပ်လုပ်ငန်းတွေပိုကြီးနာခဲ့ပြီးလုပ်ငန်းရှင်တွေနဲ့စက်ရုံလုပ်သားတွေကိုအစိုးရကအရေးပေါ်ကူညီထောက်ပံ့ရေးလုပ်ငန်းတွေလုပ်ခဲ့ရပါတယ်လက်ရှိလည်းလုပ်နေရဆဲဖြစ်ပါတယ်ဥရောပသမဂ္ဂကလည်းအရေးပေါ်ထောက်ပံ့ငွေရည်နဲ့အထက်ချုပ်လုပ်သားတွေကိုကူညီထားတာလည်းရှိပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွိဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကြနေပေါင်း50နေပါထင်ရှားလူသိများခဲ့တဲ့ရွှေကောက်ဘွဲအနိုင်ရဂျိုးဘိုက်တန်ဟာလက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့နေရာကိုဒါမဲ့ဇန်နဝါရီလမှာဆက်ခံရယူမှာပါသူသမ္မတအဖြစ်ဒါဝယ်ယူခဲ့ပြီးလင်းနေကြသမ္မတရွေးကောက်ပွဲအနိုင်ရခဲ့တဲ့ဝါရဲ့နိုင်ငံရေးသမားဒူးဖြစ်တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်အကြောင်းမိုက်ကိုဆူပလိုင်ယန်သတင်းပေးပို့ထားတာကိုတင်ပြပါမယ်ကျွန်တော်သိထိုင်ပါသမ္မတရွေးကောက်ပွဲမှာပန်ဆယ်ဗေးနီးယားဘာဝင်သမ္မတထရန့်နဲ့ဒူးမသားဂူမသားမဲရီအတွက်တိုက်ကတ်တဲ့ပြည်နယ်တွေမှာရှင်ပြိုင်ခဲ့ရပါတယ်သမ္မတထရန့်နဲ့ဒူးကိုထောက်ခံသူတွေကမဲမတမာမှုတွေရှိနေတယ်လို့ပြောပါတယ်ဒီလိုမဲမတမာမှုတွေသာမရှိရင်လက်ရှိမဲရလက်ကိုတမျိုးပြောင်းကောင်းပြောင်းသွားနိုင်တယ်လို့ပြောနေပါတယ်ဒါပေမဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်အနိုင်ရဖို့တရားပေါ်ဥဆောင်နေပြီဆိုပြီးအမေရိကန်သတင်းဌာနတွေရဲ့ဂျူရင်ခံမှန်းချက်ထွက်လာပြီးတဲ့နောက်ဂျိုးဘိုက်ဒန်ကသူ့နိုင်ပြီဆိုတာကိုကြေညာခဲ့တယ်လို့နိုင်ငံရေးကွယ်လွဲချက်တွေကိုပြန်ပြင်ဖို့ကြိုးစားသွားမယ်ကြောင်းပြောဆိုပါတယ
် For those of you who voted for President Trump I understand the disappointment tonight.
သမားထရန့်ကိုမေးပြခဲ့သူတွေအနေနဲ့ဒီညမှာစိတ်ပြက်လက်ပြက်ဖြစ်ကြမယ်ဆိုတာကျွန်တော်နားလည်ပါတယ်။ကျွန်တော်ကိုယ်တိုင်ရှုံးနေခဲ့တဲ့အချင်းတချို့ရှိခဲ့ပူပါတယ်။ဒါပေမဲ့ကျွန်တော်တို့တယောက်နဲ့တယောက်အခွင့်အရေးပေးကြပါစို့ဗျာ
။ရွေးကောက်ပွဲကာလမဲဆွဲပွဲဒီမှာသမားထရန့်ကလူမှုရေးမတည်ငြိမ်မှုနဲ့ဥပဒေစိုးမိုးရေးကိစ္စတွေကိုအာရုံစိုက်ပြောဆိုခဲ့ပါတယ်။ဂျိုးဘိုက်ဒန်ကတော့သမားထရန့်ရဲ့ကိုဗစ် -19 ရောဂါတိုက်ဖျက်ရေးခိုင်တွယ်ဖို့တွေကိုအဓိကဝေဖန်ခဲ့တာပါ။လူလူစစ်တမ်းတွေမှာတခြားလုံးနောက်ကရောက်နေခဲ့ပေမဲ့မီချီဂန်ဝက်စကွန်ဆင်တို့လိုနှစ်ဖက်အပေါ်ထောက်ခံမှုအမျိုးမျိုးရှိနေတဲ့ပြည်နယ်တွေမှာသမ္မတထရန့်လူလူစီယုံပွဲတွေကြီးကြပ်ကျင်းပခဲ့ပါတယ်။ဂျိုးဘိုက်ဒန်ဟာသမ္မတအောင်အိုဘားမားလက်ထက်ကအစိုးရထဲမှာဒုသမ္မတအဖြစ်အဓိကဒါဝင်ရှင်းနေယူခဲ့သူပါ။2016ရွေးကောက်ပွဲအနိုင်ရခဲ့တုန်းကနိုင်ငံရေးမှာလူသစ်ဖြစ်ခဲ့တဲ့သမ္မတထရန့်နဲ့မတူဘဲသူကအတွေ့အကြုံရင့်ကျက်တဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်ပါတယ်။ဒါကြောင့်လူတွေလက်ခံလာအောင်လဲစီယုံပြောဆိုနိုင်ခဲ့ပါတယ
်။I know how to make government work.
ဒီလိုဖြစ်နေတဲ့လက်မခံနိုင်စရာကိစ္စတခုကျွန်တော်ပြောမယ်။အစိုးရတခုဘယ်လိုအုပ်ချုပ်ရမလဲဆိုတာကျွန်တော်သိရတယ်
။ဂျိုးဘိုက်ဒန်ပထမဆုံးအချိန်ထဲလွတ်တော်အမတ်ဖြစ်ခဲ့တဲ့အချိန်ကသူ့အသက်29နှစ်အရွယ်ပါ။ရွေးကောက်ခံကိုယ်စားလှယ်တယောက်ဖြစ်နှစ်90လောက်တာဝန်ယူခဲ့တဲ့သူပါ။အခုအသက်88နှစ်မှာဂျိုးဘိုက်ဒန်ကျန်းသစ်စာချိန်ဆမယ်ဆိုရင်အသက်အကြီးဆုံးသမ္မတတရားပေါက်ဖြစ်လာပါလိမ့်မယ်။စကားပြောရမှာထိန်မှုပြီးပြောတတ်တဲ့သူမျိုးလဲထောက်ခံသူတွေအတွက်ပြပြသားသားရွေးချယ်စရာဖြစ်ခဲ့တယ်လို့လေလာသူတွေကပြောပါတယ်။ပါတီရင်းသမ္မတလောက်ရွေးချယ်ပွဲတွေမှာအခုဒုသမ္မတအဖြစ်ရွေးချယ်ထားတဲ့ကမ်လာဟဲရစ်ဘာဝင်ဝင်ပြိုင်တဲ့ Liberal ကိုယ်စားလှယ်လောင်းတွေကိုအနံ့ရပြီးဂျိုးဘိုက်ဒန်ဒီမိုကရက်တစ်ပါတီသမ္မတလောက်ဖြစ်လာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သူကိုယ်တိုင်လူအုပ်ကြီးမှထွက်ပြီးမဲဆွယ်တာတွေသိမ့်မလုပ်ခဲ့ပေမဲ့မဲဆွယ်တဲ့အကြောင်းအရာတွေကအဓိကအားဖြင့်လက်ရှိသမ္မတရဲ့ကာယောဂအပေါ်ကင်တွယ်မှုတွေကိုဝေဖန်ခဲ့တာပါ။နိုဝင်ဘာ3ရက်ရွေးကောက်ပွဲမကျင်းပခင်တည်းရဲ့ပန်ဆယ်ဗေးနီးယားကလူလူနဲ့တွေ့ဆုံပွဲမှာသူကအခုလိုပြောခဲ့ပါတ
ယ် Tomorrow we can put an end to a presidency that has failed to protect the nation. Tomorrow we can put an end to a presidency
that has failed to protect the nation. တိုင်းပြည်ကိုကာကွယ်ဖို့ပြတ်ကွက်ခဲ့တဲ့သမ္မတတာဝန်ကိုကျွန်တော်တို့အဆုံးတက်အောင်လုပ်နိုင်မှာပါ။တိုင်းပြည်တစ်ဖွာအမုန်းတရားတွေပြန်ပွားအောင်မီးထိုးခဲ့တဲ့သမ္မတတာဝန်ကိုလည်းမနေ့ဖြန်မှာချုပ်ငင်းအောင်ကျွန်တော်တို့လုပ်နိုင်မှာပါ
။သမ္မတဆွမ်ကိုယ်တိုင်လည်းရွေးကောက်ပွဲမကျင်းပခင်ရက်တွေအထိဝက်စကွန်ဆင်ပြည်နယ်မှာကျင်းပတဲ့မဲဆွဲပွဲမှာသူနိုင်မယ်လို့ခိုင်မာယုံကြည်တဲ့အကြောင်းပြောခဲ့ပါသေးတယ်။
Remember what I said 4 years ago. I am your voice and we will all together.
ကျွန်တော်ပြီးခဲ့တဲ့လေးနှစ်ကပြောခဲ့တာတတိယပါတယ်။ကျွန်တော်ကခမရပြောခြင်းနဲ့အစံတွေကိုပူဇော်ပြုပြီးအမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့တိုင်းပြည်ပြန်ဖြစ်အောင်လက်တွဲလှုပ်ဆောင်ပါပါ။ဒါကိုကျွန်တော်တို့လုပ်နေပါတယ်။လုပ်ခဲ့တာပါ
။ဒီရွေးကောက်ပွဲမှာအမေရိကန်သမိုင်းမှာမကြုံစဘူးမဲပေးတဲ့သူတွေများခဲ့ပါတယ်။မဲပေးခွင့်ရှိသူတွေရဲ့90ရာခိုင်နှုန်းအထိမဲပေးခဲ့တာပါ။နှစ်ဖက်မဲတွေတည်တည်ကလေးကပ်ပြီးအရှုံးနိုင်ဆုံးဖြတ်ရတာတွေကိုကြည့်ရင်အမေရိကန်မဲဆန္ဒရှင်တွေကြားကွဲလွဲချက်တွေကိုလည်းထင်ရှားနေပါတဲ့
တရားတော်ကြီးဆရာမယ်တရားဆွဲမယ်ဆိုတဲ့ပြောဆိုချက်တွေကရွှေတော်ဘွေရလဒ်ကိုတရားရုံးကျုပ်ကဆုံးဖြတ်ပေးဖို့တောင်းဆိုမယ်ဆိုပြီးဆိုလိုတာဖြစ်ပါတယ်။ကွယ်လွယ်ချက်တွေနဲ့ပြည်နေတဲ့တိုင်းပြည်ကိုပြန်လည်စုစည်းညီညွတ်အောင်လုပ်ရမယ်တာဝန်တွေကတော့ရှေ့မှာရှင်းနေကြောင်းပါခင်ဗျာ။ကျွန်တော်သိထားပါ။မင်္ဂလာပါ။ဦးစီးတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်အစီအစဉ်က
မှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
2020ပြည်တွင်းရွက်ပွဲကြီးမတိုင်ခင်ဖြစ်ခဲ့တာကတော့ NLD အစိုးရနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ရဲ့ပုတ်တိုက်မှုလို့ပြောရင်ရနိုင်ပါတယ်။ရွက်ပွဲမတိုင်ခင်နိုဝင်ဘာ2ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေကြေညာချက်တရထုတ်ပြန်ပါတယ်။အနည်းချုပ်ကတော့ရွက်ပွဲနဲ့ပတ်သက်လို့လက်ရှိပြည်တော်စုရွက်ပွဲကော်မရှင်ရဲ့အားအနေချက်တချို့ကိုထောက်ပြထားပြီးလွတ်လပ်ပြီးတရားမျှတတဲ့ရွက်ပွဲဖြစ်ဖို့တန်တရားဖြစ်ဖွယ်ရှိနေတဲ့အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုအစိုးရကခန့်အပ်ရတာဖြစ်တဲ့အတွက်အဲ့လိုဖြစ်ပေါ်လာတဲ့ပြဿနာတွေအတွက်ပြည်တော်စုအစိုးရကတာဝန်ခံရမယ်လို့ဖော်ပြထားပါတယ်။နောက်ရက်ပိုင်းပေါ်ပူလာဂျာနယ်နဲ့အင်တာဗျူးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဖြေကြားထားတာတွေကတော့အဲ့ဒီထက်ပြင်းထန်ပါတယ်။စစ်ဗိုလ်ချုပ်ဟောင်းဦးတည်ရေးဦးဆောင်နဲ့အရင်ရွေးကောက်ပွဲကော်မရှင်ကကျင်းပပြီးခဲ့တဲ့2015ရွေးကောက်ပွဲကာလတုန်းကကော်မရှင်ကနေရဇက်ကိုကျင်ညာပြီးဆိုတာနဲ့သူအနေနဲ့လက်ခံမယ်ဆိုပြီးပြောခဲ့ဘူးကြောင်းအခုရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့တော်တော်သတိထားရမယ့်အခြေအနေဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်အစိုးရဘက်ကတော့အဲ့ဒီထုတ်ပြန်ချက်တွေပြောဆိုချက်တွေဟာဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံဥပဒေတွေရဲ့အနှစ်သာရနဲ့ကိုက်ညီမှုမရှိဘူးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးကိုအထောက်အကူမဖြစ်စေဘဲစိုးရိမ်စိတ်တွေမတည်ငြိမ်မှုတွေဖြစ်စေရေးကိုအားပေးရရောက်တယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်အစိုးရရဲ့အဲ့လိုပြောဆိုချက်ကိုတပ်မတော်ဘက်ကလည်းသူတို့ထုတ်ပြန်တာဟာဖွဲ့စည်းပုံနဲ့အညီဥပဒေနဲ့အညီထုတ်ပြန်တာဖြစ်ကြောင်းပြန်ပြီးရှင်းလင်းပါတယ်။ NLD အစိုးရအဖွဲ့နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ဘာကြောက်ကူးလို့ပုတ်တိုက်မှုတွေဖြစ်လာသလဲ။ရှေ့မှာဘာဆက်ဖြစ်နိုင်မလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ကုဒပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။တကယ်တော့အခုရွေးကောက်ပွဲပြီးလို့နောက်နှစ်2021မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အသက်65နှစ်ပြည့်ပါမယ်။အဲ့ဒီအချိန်တပ်မတော်ကနေအငြင်းစားယူလိမ့်မယ်လို့တက်မတော်နဲ့နှိစက်တဲ့အတိုင်းဝိုင်းကပြောဆိုထားပါတယ်။တက်မတော်ရဲ့မှာထိတ်ဆုံးအကြီးကဲယာရုကနေအနားယူတော့မယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အခုရွေးကောက်ပွဲရလက်အခြေအနေပေါ်မူတည်ပြီးနိုင်ငံအထွတ်အထိပ်သမရဖြစ်အောင်စ조사နိုင်တဲ့အခွင့်အလမ်းတစ်ခုရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးသူကိုယ်တိုင်နိုင်ငံတကာအင်တာဗျူးတွေမှာလည်းပြောဆိုထားပါတယ်။သူ့အနေနဲ့တက်မတော်ကအငြင်းစားယူသွားသည့်တိုင်အခြားဘယ်တာဝန်တွေကိုမဆိုထမ်းဆောင်နိုင်ဖို့အရေးချင်းရှိတယ်ဆိုတာပါပဲ။2008ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာနိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်တင်မြှောက်ရတဲ့ပြည်ထောင်စုလွှတ်တော်အဆင့်ကိုယ်စားလှယ်တွေရဲ့25ရာခိုင်နှုန်းကိုခန့်အပ်ပိုင်ခွင့်ရှိပါတယ်
။သူခန့်အပ်လိုက်တဲ့တက်မတော်သားကိုယ်စားလှယ်တွေဟာဒုသမ္မတတယောက်ကိုရွေးချယ်မှာဖြစ်ပြီးသမ္မတရွေးချယ်ရမှာလဲဆန္ဒပေးပြီးကြရမှာဖြစ်ပါတယ်။ဒါကြောင့်တက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့သူသာလိုချင်မယ်ဆိုရင်သူ့ကိုယ်သူဒုသမ္မတအဖြစ်တက်ကိုယ်စားလှယ်တွေကနေတစ်ဆင့်နာမည်စီတည်သွင်းခွင့်ရှိပါတယ်။ဒါပေမဲ့သမရဖြစ်ဖို့ဆိုရင်တော့အခြားသောဒုသမရနှစ်ယောက်နဲ့အတူပြည်အောင်စုလွှတ်တော်မှာရှင်ပြန်ရွေးချယ်ခံရမှာဖြစ်ပါတယ်။တကယ်လို့များရွေးကောက်ပွဲမှာ NLD ပါတီအစိုးရဖွဲ့နိုင်သည့်အထိအပြတ်သတ်အနိုင်ရသွားခဲ့ရင်ဒုသမရသေချာပေါက်ဖြစ်နိုင်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့သမရဖြစ်ရေးစူးစမ်းခွင့်ရှိတော့မှာမဟုတ်ပါဘူး။ရိုးရိုးဒုသမရတယောက်အဖြစ်ကိုပဲလက်ခံလိုက်ရမှာပါ။ဒီအတွက်သူ့အနေနဲ့သမရဖြစ်အောင်စူးစမ်းခွင့်ရဖို့ဆိုတာNLD အပြတ်သတ်နိုင်မနိုင်အခြေအနေပေါ်မှာသွားပြီးမူတည်နေပါတယ
်။တက်မတော်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စပြီးတွန်းတိုက်မိတာကရွေးကောက်ပွဲဆိုင်ရာဤဥပဒေနှစ်ခုပြင်ဆင်တဲ့ကိစ္စမှာပါ။တစ်ခုကတော့မဲဆန္ဒနယ်မြေတစ်ခုခုမှာရပ်ပေါင်း180ထက်မနည်းရောက်နေသူတယောက်အဲ့ဒီမဲဆန္ဒနယ်မြေမှာပဲမဲပေးဝေးရမယ့်ကိစ္စကိုရပ်ပေါင်း90ဆိုပြီးပြင်တဲ့ကိစ္စပါ။အဲ့ဒီပြင်ဆင်ချက်ဒီမာကြီးက NLD ပါတီအရေးတာစီနိုင်တဲ့ပြင်ဆင်ချက်ဆိုပြီးတိုင်းသားအမတ်တွေနဲ့တက်မတော်ဘက်ကကန့်ကွက်ခဲ့ကြပါတယ်။နောက်ပြင်ဆင်ချက်တစ်ခုကတော့တက်မတော်မဲယုံတွေကိုအရင်ကတက်တွင်းမှာပဲထားရကနေတက်အပြင်ဘက်တွေမှာပဲထားပြီးမဲပေးစီမဲ့ကိစ္စပါ။ဒါကိုလည်းတက်မတော်ဘက်ကလက်မခံပေမဲ့မဲခွဲရမှာတော့ရှုံးနေကြပါတယ်။ အရင်2010ရွေးကောက်ပွဲတုန်းကတက်မတော်ကျော်ထောင်နောက်ခံပြည်ခိုင်ဖြိုးပါတီအပြတ်အသတ်နိုင်တဲ့ကိစ္စ2050အမှတ်52နှစ်နေနဲ့ပြည်ထောင်စုအဆင့်အမှတ်52နှစ်ရာနိုင်တဲ့ကိစ္စမှာတက်မတော်မဲရီအများကြီးပါခဲ့ပါတယ်အဲ့ဒီနှစ်ကြိမ်လုံးတက်ကလာတဲ့ဂျိုတင်မဲရီကိုရောရိုးရိုးပေးတဲ့မဲရီကိုပါဘာမှစီစစ်စစ်ဆေးတာမလုပ်နိုင်ခဲ့ပါဘူး အခုပြင်ဆင်လိုက်တဲ့ညဥ်ပဒေအရတက်မတော်သားမဲဆင်းတွင်ဂျိုတင်မဲရီကိုစီစစ်နိုင်ုံမကတကယ်မဲပေးတဲ့နေ့မှာလဲပါတီအမတ်လောင်းကိုယ်စားလှယ်အသီးသီးကစောင့်ကြည့်နိုင်ကြတော့မှာဖြစ်ပါတယ်တကယ်လဲလက်တွေ့ရွေးကောက်ပွဲအကျိုးဂျိုတင်မဲပေးတဲ့ကာလမှာတက်ကလာတဲ့ဂျိုတင်မဲရီကိုပါတီအမတ်လောင်းကိုယ်စားလှယ်တွေကစီစစ်ခဲ့ကြပါတယ်စီစစ်ုံမက အပြင်ကပေါက်နေတဲ့ဖွင့်ထားတဲ့တန်တရားဖြစ်ဖွယ်ဂျိုတင်မဲရီကိုရေးတွက်ခြင်းမပြုဘဲပယ်မဲအဖြစ်သတ်မှတ်လိုက်တာမျိုးလည်းရှိလာပါတယ်အခြားတစ်ဖက်မှာလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲ၃ကြိမ်အတွင်းပထမဦးဆုံးအကြိမ်တက်အပြင်ဘက်မှာလွတ်လွတ်လပ်လပ်မဲသွားထဲကြမယ်တက်မတော်သားတွေနဲ့မိသားစုဝင်တွေကိုဘလို့ကိုယ်စားလှယ်မျိုးကိုမဲထည့်ပါဆိုပြီးထက်တလ
Nanganagane, be a poet to Domimia, Saudi Yavare. You got where Pira there, Lula be the Amyatare, you got where Homo Hope, through Sopia, Jinja, Pija Valime. You got where Masage, Chola, Lula Grega. You got where Hati Amyatama, Mahobu, the Jau Tachuga, and Avendi. You got where Lubi Balu, Tabio, Padi Chugaro, Athima Mapujao, Topia, Jinja, Muro, Shigao Shinai Bare. Belupe, you got where Yala Bo Mudivi, but don't we mail line in there? Tamara P. said you love with Yamla, Tamamo, you, Yaza, you are you. You do the Mara Yaru, Lekka like them, you, Loyamala Sure, Pied Kukudo, Porto Lama, Pichamba.
A good subject, the hands and your goat and the Apimaba. Yamaning a mamma need the name when they got Tim Pocket, a true Yuka Puma. The two data are a semi-pure movie she gave him. Jebua optional alum, a simple vienna, be some dobby pepare. Mary goes yet to an easy pepe, the name ring ya bang lama. Let's see Anaya muta democracy pojo party and Rodiga, and Nayani at the name of Yanni Lello, a pojo pioguin at Doctor Munyanga, Viway go piobari. And I show single dignit to Nilani Martina and Lello like Kamanjabari. When you're shimping at Nangani party goes at or she be. NLD ga kuzi le lao amyazong ne. Dutia amyazong wanyang shenjian du ga di khaim chiu pa di pi pa di. Ta sanyang mei un ni ma. COVID-19 ka yo ga dwe cha ma ta le sinyan si gan ri ne ni. Mei bi ke jia ra ba. Ta vi me ka yo ga ga la lang na ya me ni lan ri jang. Ta chu mei un ri ma ro. Ta ma chen ti mei bi ya me du ri chan si ni zhe pi pa di. American nengen ma ro. November tong ye American yue ka po ye jala gu. A gu chen ti iti cha ma thau piang nang de be. Republican Party ga tamra Donald Trump ne yue ka po ye jala dwe nyen po ni zhe chen ma be. Democratic Party ga wanyao shen piang ne Joe Biden ga. Tamra Trump ye adi ga muwa ra de chou gu piang ne piang sen po ne. January 20 chen te sa chen su wue bi. A so wa ta wan shu gu dwe piang sen mu re gu. Ten ning re ne ma sa ten ne vi pia ba re. Joe Biden ne, do tamra long pit pawan shen piang ne, Kamala Harris to ga. Throughha, coronavirus kayoga sayari, tikayoga jang, kanzania, siwai jasimu, yadiuru pianemu sayane, senedita kweja sasamu sayari go, chachembe, uzabi losama pijang biobi, through it, transition to power, ana aku bianca ladre, website samanatku, puna laidaba. Yamaninga mara aku chain tea, COVID-19 guse kanaduga, chow tongjo shila gebi, tioga ne tesuma dubanga, town lea nese si dobi pipare. Seninega yoga po tapi pishiadu, the town jorema, Yango danga, gusa du shiajone, nyazon pipi, Manili danga, gusa du gusa gune, Pago danga, lizejo pipare, ti gusa du redema, pipaga pianaduga, no upawani lava. Tanila nimination to Henriga or the laubavish, coronavirus yoga gusa mujibo chinija, Piwe miama bain tonen jadrigo, Yai bonsam down at tonen piniraba, Toda shambong se chanda gujama javasi.
This program has come to you from the Voice of America, Washington.